Welcome to the Voice of America in Burmese.
Mingla Shi, the Jan, Jenny, Chingha, the Mayan, Tijavadi, Kamia, few American Diana Town, Sangagune, Ibila Sangaye, the Gula Vijo, Sunny, Boruni Nabe, Season Ego, Namasano Jenya, Kunan is an anti American Biranzu, Washington DC, Murogani, Linovida, Nasalina Sanga, those at Ting, Hazet, Tine, Lina Tiakuze, Ruani, Diet in Sunny Wabi. Chino, Nyawayo, Madigina, Season Ego, Town Utin, Samaba.
Chino, Oluba.
ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့နျူကလ িয়ার ဆီစဉ်တဲ့ပတ်သက်လို့သဘောတူညီချက်ရနိုင်ရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးနေတာကဖြစ်ပြီးအမေရိကန်လွှတ်တော်အမတ်တွေနဲ့စကားပြောနေတာမဟုတ်ဘူးလို့အီဗန်သမ္မတကပြောလိုက်ပါတယ်။တိဘက်ဒေသမှာကိုဗိုင်းအုပ်ချုပ်ခွင့်ပုံမှုရရှိရေးဆွေးနွေးစရာအကြောင်းမရှိဘူးလို့တရုတ်နိုင်ငံကပြောပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ
သာချုပ်မူကြမ်းလက်မှတ်ထိုးပြီးတဲ့အခါမှာဒီတိုင်းနာအမျိုးသားပြည်နယ်ရင်ကြားစီရေးအတွက
် MBC ရုံးကပြောခွင့်ရသူဦးညိုအောင်မြင့်ပြောသွားတာပါ။ဒီအကြောင်းနဲ့တူရှမ်းပြည်ဘက်မှာဖြစ်နေတဲ့တိုက်ပွဲသတင်းတကြံမှာစီကံမလိုက်နာတဲ့ရေကစားမန်းတပ်တွေအကြောင်းနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်မြန်မာမီဒီယာမြင်ကွင်းဦးကျော်စံသာရဲ့မြန်မာရေးသုံးသပ်ချက်နဲ့မြန်မာတခွင်အစီအစဉ်တွေကိုနားဆင်ရပါမယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကတင်ပြပါမယ
်။ UN ငယ်နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နောက်ဆုံးသဘောတူညီချက်ရရှိနိုင်မှုကမ္ဘာအင်အားကြီး6နိုင်ငံနဲ့ဆွေးနွေးနေတာသာဖြစ်ပြီးအမေရိကန်လွှတ်တော်မှတ်တင်တဲ့စကားပြောနေတာမဟုတ်ဘူးလို့ UN သမ္မတဟာဆန်ရူဟာနီကဒီကနေ့ပဲပြောလိုက်ပါတယ်။UN nuclear ye tbaw tu nyi chin ne patat lo u bre mu chan tyak ko American tamra Barack Obama ga lamat ye thu ati pyu wo gari pyu tha pi Congress lut daw ga pyan lan thong tat pho shi ni chin ma be UN tamra ga mat che pi pyo su ka da ba UN nangan myo pai ga rush myo ma thong chi shi de UN nangan na le ko min ngun saka pyo cha ya ma tbaw tu nyi che ya shi pi ye naw UN paw dan kha ye yu mu le ko a myan so phe sha pi ma da lamat ye thu ma phit de chaung le that man pyo su daw ba de American ထက်လွတ်တော့နိုင်ငံသားကြီးရဲ့ကော်မတီကမနေ့တုန်းကဥပဒေမူကြမ်းကိုအတိမပြုခင်မှာတော့ရပ်ပေါင်း30အတွင်းလွှတ်တော်ကပြန်လည်သုံးသပ်သွားဖို့နဲ့နျူကလ িয়ার လုပ်ငန်းတွေရှော့ချရေးအီရန်နိုင်ငံကကတိပေးထားတဲ့အတိုင်းလုပ်မလို့ဆိုတော့ရပ်ပေါင်း90မှာတစ်ချိန်သမ္မတကစစ်ဆေးအတည်ပြုဖို့ Republican နဲ့ Democrat နှစ်ပါတီပူးတွဲအစိုးပြုခဲ့ကြတာပါ။အီရန်ဘက်ကကတိချိုးပေါက်တာမျိုးတွေတွေ့ရတယ်ဆိုရင်တော့ American လွှတ်တော်ကဖယ်ရှားပေးမယ်အီရန်ပေါ်တန်ခတ်မှုတွေကိုပြန်လည်ပြဋ္ဌာန်းသွားမှာဖြစ်ပါတယ်။တတော်ကအစိုးပြုထားတဲ့ဥပဒေမူကြမ်းကိုလက်မှတ်ရေးထိုးမယ်လို့သမ္မတဝါမကကတိပြုခဲ့ပြီးနောက်ဒီကနေ့မှာပဲနိုင်ငံရေးဝန်ကြီးချုပ်ခရီးကလည်းအီရန်နဲ့နောက်ဆုံးသဘောတူညီချက်ရရှိနိုင်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်
။ကျူဘာနိုင်ငံကိုအစိုးရကိုယ်တိုင်အကြမ်းဖက်ဝါဒအားပေးနေတဲ့တိုင်းပြည်ဖြစ်သတ်မှတ်ခံထားတဲ့ဆင်းကနေပယ်ဖျက်ပေးဖို့အတွက်အမေရိကန်သမ္မတဘရစ်အိုဘားမားရဲ့ဆုံးဖြတ်ချက်ကိုကျူဘာနိုင်ငံကကြိုဆိုလိုက်ပါတယ်။အစကတည်းကထည့်သွင်းမထားတဲ့ဆင်းကနေပယ်ဖျက်ဖို့အတွက်သမ္မတအိုဘားမားရဲ့မျှတတဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းအမေရိကန်နိုင်ငံဆိုင်ရာကျူဘာထိပ်တန်းတန်တမန်ဟိုစဖီနာဗီဒိုကအင်္ဂါနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့တုံ့တက်ချက်အရလွန်ခဲ့တဲ့6လတာကာလအတွင်းနိုင်ငံတကာအကြမ်းဖက်မှုတွေမှာကျူဘာနိုင်ငံကအားပေးတာမျိုးမရှိတာတွေ့ရတယ်လို့နောက်မှလည်းအားပေးမှုလုပ်မှာမဟုတ်ဘူးလို့ကျူဘာအစိုးရကအာမခံခဲ့ပြီးတဲ့နောက်မှာသမ္မတအိုဘားမားကဒီဆုံးဖြတ်တာနဲ့ပတ်သက်လို့မနေ့ကပဲလွှတ်တော်ကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။သမ္မတရဲ့ဆုံးဖြတ်ချက်ကိုတော့45ရက်အတွင်းမှာပဲအထက်နဲ့အောက်လွှတ်တော်နှစ်ယောက်ပေါင်းကဆုံးဖြတ်ပေးရမှာဖြစ်ပါတယ်။လွှတ်တော်ကလက်မခံဘူးဆိုရင်လည်းသမ္မတကတော့ဗီဒီယိုအာဏာကိုသုံးပြီးပယ်ချဖို့တေချာသလောက်ရှိနေပါတယ်။ကိုလဘီယန်နိုင်ငံက Fox တဘုံတွင်စပိန်နိုင်ငံက EDA လို့ခေါ်တဲ့လက်နက်ကိုင်တွေလို့လက်ဝဲရင်းတဘုံတွေကိုကမ္ဘာနဲ့ကျူဘာနိုင်ငံကအားပေးခဲ့တဲ့အတွက်1982ခုနှစ်ကစပြီးအကြမ်းဖက်မှုအားပေးတဲ့အစိုးရဖြစ်တဲ့အမေရိကန်နိုင်ငံကဆင်းသွင်းခဲ့တာပါ။ဒါပေမဲ့လည်းအခုချိန်မှာတော့ Fox တဘုံတွေကိုကိုလံဘီယာအစိုးရတို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေကျူဘာနိုင်ငံကကမ္ဘာကထလှုပ်ပေးနေတယ်လို့စပိန်နိုင်ငံက EDA အဖွဲ့နဲ့လည်းခက်တန်းတန်းဆက်ဆံခဲ့တာဖြစ်ပါတယ်။
ယူရိုနိုင်ငံအမ်ဘာပြည်နယ်ရဲ့မြို့တော်ပြင်ပကနေမြေတွေကို IS သွေးကြွတွေဒီကနေ့ပဲထပ်မံသိမ်းပိုက်လိုက်တဲ့အကြောင်းဒေသခံတွေနဲ့အစိုးရတာဝန်ရှိသူတွေကပြောပါရတယ်။ရမဒီမြို့ရဲ့ရှေ့ဘက်မိုင်နှင်းငယ်အကွာမှာရှိတဲ့အဘူကာနင်အရက်ကိုဒီကနေ့အယုံတက်ချိန်မှာစစ်သွေးကြွတွေစီးနင်းတက်ခတ်ပြီးသိမ်းပိုက်ခဲ့တာပါ။ယူရိုဝန်ကြီးချုပ်ဟေဒါအယ်ဘာတီကတော့မကြာခင်အနောက်ကတိကရစ်မြို့ကိုစစ်သွေးကြွတွေလက်ကနေပြန်လည်သိမ်းယူနိုင်ခဲ့ပြီးတဲ့နောက်အမ်ဘာပြည်နယ်ကိုထိန်းချုပ်နိုင်မှုဆက်လက်ကြိုးပမ်းမှာဖြစ်တဲ့အကြောင်းပြည်ခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါရယ်အဲစစ်သွေးကြွတွေချိန်မုံရင်းမှာအမေရိကန်ရဲ့အကူအညီရနိုင်မှုအတွက်လဲအီရတ်ဝန်ကြီးချုပ်ကမနေ့တုန်းကပဲအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဝါရှင်တန်မှာတွေ့ဆုံခဲ့တာပါ သမ္မတဥပမာကတော့လူသားချင်းစာနာမှုအကူအညီဖြင့်ယူရိုနိုင်ငံကိုဒေါ်လာ250,000ပေးရဖို့ကတိပြုခဲ့ပေမဲ့စီးရဲအကူအညီအသစ်တွေပေးရရေးတစုံတရာကြေညာပြောဆိုတာမျိုးတော့မရှိခဲ့ပါဘူးစစ်သွေးကြွတိုင်းနဲ့ရင်ဆိုင်နေရတဲ့အီရတက်ဖွဲ့တွေကိုတော့နှစ်တလုံးအမေရိကန်ကဦးဆောင်ပြီးလေကြောင်းထိုးစစ်တွေနဲ့အကူအညီပေးနေတာပါပြည်ကနေဇွန်လကလေးကအီရန်နိုင်ငံတဝန် IS သွေးကြွတွေတိမ့်ပိုက်ထားတဲ့နယ်မြေတွေရဲ့လေးပုံတစ်ပုံကိုတော့အီရန်တပ်ဖွဲ့တွေကပြန်လည်တိမ့်ပိုက်နိုင်ခဲ့ပြီဖြစ်တယ်လို့လည်းသမ္မတဥပမာကပြောဆိုခဲ့ပါတယ်ဒီချိန်ထဲမှာပဲအီရန်နိုင်ငံကရာစရီလူနည်းစုတွေပေါ့ IS သွေးကြွတွေကအာရမပြုချင်တာမျိုးလို့လိမ်ပိုင်းဆိုင်ရာစစ်တေကြအကြမ်းဖက်မှုတွေကိုကျူးလွန်နေတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Human Rights Watch အစီရင်ခံစာအသစ်ကဖော်ပြလိုက်ပါတယ်အီရန်နိုင်ငံရဲ့နေရာတော်တော်များများမှာ IS သွေးကြွတွေစီးနင်းတက်ခတ်ခဲ့တဲ့လွန်ခဲ့တဲ့ဆယ်လအတွင်းကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆေးရဆွေးမှုတွေနဲ့ပတ်သက်လို့အသေးစိတ်ဖော်ပြထားတဲ့အစီရင်ခံစာကိုဒီကနေ့ထုတ်ပြန်ရမှာ Human Rights Watch အဖွဲ့ကပြောဆိုခဲ့တာပါ။စင်ချားတောင်ဒေသမှာစစ်သွေးကြွတွေရဲ့စီးနင်းတက်ခတ်မှုမှာဆိုရင်လည်းရာစီလူမျိုးထောင်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးကြရပြမေးဆွဲဖမ်းဆီးခံခဲ့ကြရတယ်လို့အများအပြားလည်းတပြက်ခံခဲ့ကြရပါတယ်။အမျိုးသမီးတွေနဲ့ကလေးတွေကိုမိသားစုတွေနဲ့ခွဲပြီးဤရနိုင်ငံထဲမှာပဲဖြစ်ဖြစ်အိန္ဒိချင်းစီးရနိုင်ငံကိုပဲဖြစ်ဖြစ်ပို့ဆောင်ပြီးရောင်းစားခံရတာစစ်သွေးကြွတွေကအတင်းအကျပ်ပေါင်းတင်တာတွေရှိတယ်လို့လည်း Human Rights Watch ရဲ့အစီရင်ခံစာကဖော်ပြခဲ့တာပါ
။ American တွေရဲ့အဝေးထိန်းလျင်နဲ့တိုက်ခတ်မှုကြောင့်ထိတ်တန့်ဘာသာရေးခေါင်းဆောင် Ibrahim L.Rubish တိဆုံးခဲ့ရတယ်လို့ယီမင်ကအယ်ကိုင်ဒါအဖွဲ့ခွဲကမနေ့ကကြေညာလိုက်ပါတယ်သူဟာဆော်ဒီနိုင်ငံသားဖြစ်ပြီး2006ခုနှစ်ကျူးဘားကအမေရိကန်တွေရဲ့ဂွမ်တာနာမိုဘေးအချင်းတောင်ကနေပြန်လွတ်လာခဲ့ပြီးတဲ့နောက်မှာယီမင်ကအယ်ကိုင်ဒါအဖွဲ့တွေကိုဝင်ရောက်ခဲ့တာဖြစ်ပါတယ်သူဟာဒီအယ်ကိုင်ဒါအဖွဲ့ခွဲရဲ့ဘာသာရေးနဲ့တွေးခေါ်ဆိုင်ရာအဓိကအကြံပေးချက်ဖြစ်မယ်လို့ယုံကြည်ရပြီးသူ့ရဲ့ပုံနှိပ်ထုတ်ဝေထားတဲ့ပြောဆိုချက်တွေရေးသားချက်တွေဟာထင်ရှားပါတယ်သူ့တက်ဒေါ်လာ5သန်းစုငွေထုတ်ထားတယ်လို့သူ့တေဆုံးကြောင်းအမေရိကန်အရာရှိတွေဘက်ကလူသိချင်းကြားအတိမပြုပေးသေးပါဘူးတချိန်တည်းမှာပဲယီမင်နိုင်ငံကရှီယာဟူသီသဘုံတွေအတွက်လက်နက်ရောင်းဝယ်တင်သွင်းခွင့်ပိတ်ပင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအတိပြုပေးခဲ့တယ်လို့ဆန္ဒမျိုးတွေနဲ့သူတို့တင်ပြထားတဲ့တခြားနယ်မြေတွေကနေပြန်ပြီးဖယ်ရှားပေးဖို့အတွက်ပါတောင်းဆိုလိုက်ပါတယ်ဂျော်ဒန်နဲ့အာရဗ်ပင်လယ်ကွေ့နိုင်ငံတွေရေးဆွဲတင်သွင်းခဲ့တဲ့ဒီအဆိုပြုချက်မူကြမ်းကိုလုံခြုံရေးကောင်စီကထောက်ခံသူ14မဲကန့်ကွက်မဲမရှိပဲမနေ့ကအတိပြုပေးခဲ့တာဖြစ်ပါတယ်ဒီမဲခွဲဆုံးဖြတ်မှုမှာဂျာနေလို့သူကရုရှားဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုနယ်ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တိဘက်ဒေသမှာကိုပိုင်အုပ်ချုပ်ခွင့်ပုံမှန်ရရှိရေးဆွေးနွေးစရာအကြောင်းမရှိဘူးလို့တရုတ်နိုင်ငံကပြောဆိုလိုက်တဲ့အတွက်တိဘက်ဘာသာရေးကောင်ဆောင်ဒလိုင်းလာမနဲ့တရုတ်စိုးရွားတို့ကြားဆွေးနွေးပွဲတွေပြန်ဆက်နိုင်ရေးအပေါ်တန်တရားတွေလည်းထွက်ပေါ်လာပါတယ်။ကျန်းဖက်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်မှုတွေနဲ့တိဘက်လွတ်လပ်ရေးအတွက်ကြိုးပမ်းမှုတွေကိုပုံတော်ကြီးဒလိုင်းလာမအနေနဲ့အရင်ဆုံးဆွံ့လွှတ်ရလိမ့်မယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့တရုတ်စိုးရွားရဲ့မူဝါဒရေးရာစာတမ်းမှာစကားလုံးခက်ချင်းချင်းတုံးပြီးဖော်ပြခဲ့တာပါ။ဒီပြပသားကြီးကောင်းဆောင်ဒလိုင်းလာမကတော့တရုတ်စိုးရွားကဆွဆွဲထားလို့လုပ်ရမျိုးတွေကိုကျူးလွန်တာမရှိတဲ့အကြောင်းတခြားလုံးလုံးညှင်းဆန်ထားတာဖြစ်ပါတယ်တရုတ်စိုးရွားရဲ့ထုတ်ပြန်ချက်မှာတော့ဘုန်းတော်ကြီးဒလိုင်းလာမအနေနဲ့ခွတ်ထွက်ရေးတောင်းဆိုလှုပ်ရှားမှုတွေကိုဆွံ့လွှတ်ပြီးတရုတ်စိုးရွားနဲ့တရုတ်လူထုရဲ့ခွင့်လွှတ်မှုကိုရယူဖို့တိုက်တွန်းထားတာပါဒီပြဒေသရဲ့နိုင်ငံရေးအခြေအနေနဲ့နိုင်ငံရေးစနစ်ကိုတရုတ်နိုင်ငံရဲ့ဥပဒေတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပြထန်းထားပြီးသားဖြစ်တဲ့အတွက်တိဘက်အရေးနဲ့ပုံမလွတ်လပ်တဲ့ကိုပိုင်အုပ်ချုပ်ခွင့်ရရေးကိစ္စတွေဟာဆွေးနွေးစရာမလိုဘူးလို့လည်းဖော်ပြထားပါတယ်။ကျုံနိုင်ငံကတိဘက်ဒေသကိုသိမ်းပိုက်ခဲ့ပြီးတဲ့နောက်1950ပြည့်လွန်နှစ်တည်းကလေးကပြပောက်ကိုတင်းချောင်နေခဲ့ရတဲ့ဖုန်းတော်ကြီးဒလိုင်းလာမကတော့သူ့အနေနဲ့လွတ်လပ်ရေးရဖို့ဖိအားပေးချိုးပန်းနေတာမဟုတ်ဘူးလို့လည်းဆက်စုနှစ်နဲ့ချီပြီးပြောဆိုထားတာပါ။ဒါပေမဲ့လည်းကိုပိုင်အုပ်ချုပ်ခွင့်ပုံမရရှိဖို့အလဲလဲလန်းစင်ချင်းကပ်မှုမျိုးနဲ့ရတင်ရထိုက်တဲ့အခွင့်အရေးတွေရရှိဖို့တော့လိုအပ်တယ်လို့လည်းနိုဘယ်ညင်းညင်းဆုရှင်လည်းဖြစ်တဲ့ဖုန်းတော်ကြီးဒလိုင်းလာမကပြောဆိုထားတာဖြစ်ပါတယ်။
ဒီကနေ့ထုတ်ပြန်တဲ့အချက်လက်တွေရကဘာမှာဒုတိယစီးပွားရေးအကြီးထွားဆုံးဖြစ်တဲ့တရုတ်နိုင်ငံမှာစီးပွားရေးကြီးထွားမှုနှုန်းဟာနောက်ဆုံး၄လပတ်မှာမြန်ဆန်မှုတိတ်မရှိလာတဲ့အတွက်စိုးရိမ်မှုတွေရှိလာကြပါတယ်။2015ခုနှစ်ပထမ၄လပတ်အတွင်းမှာအရင်က 9.38% ကနေ9%အထိကျဆင်းသွားတာဖြစ်ပါတယ်။ဒါဟာ2009ခုနှစ်ကမ္ဘာစီးပွားရေးကတ်စိုက်ချိန်ကစပြီးကြည့်ရင်ဒီကာလဟာတိုးတက်မှုအနှေးဆုံးဖြစ်နေတာပါ။တရုတ်ကွန်မြူနတီပါတီကဒီနှစ်ထဲမှာစီးပွားရေးကြီးထွားမှုကို ခုနှစ်ရာနှုန်းတိုးမြှင့်ဖို့အတွက်စီမံကိန်းချပြီးတတ်မှတ်ထားတာဖြစ်ပါတယ်။တကယ်တော့တရုတ်နိုင်ငံရဲ့ပင်မစီးပွားရေးဟာနှစ်အစိတ်အတွင်းမှာအနှေးဆုံးလည်းဖြစ်နေတာပါ။တရုတ်အစိုးရအနေနဲ့အခုလိုစီးပွားရေးတိုးတက်မှုနှေးကွေးမယ်လို့ခန့်မှန်းထားကြောင်းဒီကနေ့ပဲတရုတ်မျိုးသားစီးရင်ဌာနပြောခွင့်ရကပြောပါတယ်။အခုလိုဖြစ်ရတာဟာတရုတ်အစိုးရအနေနဲ့ကမ္ဘာစီးပွားရေးပြန်တဲ့နလန်ထူလာနိုင်အောင်အကူအညီတွေပေးခဲ့တာရှိတယ်လို့လက်ရှိနိုင်ငံတွင်းလှုပ်ဆောင်နေတဲ့အခြေခံအဆောက်အအုံပြုပြင်ပြောင်းလဲမှုတွေကြောင့်လို့လည်းပြောပါတယ်။
ကိုလိုနီမြောက်ကိုရီးယားခေါင်းဆောင်ကင်အီဆွန်းရဲ့103နှစ်ပြည့်မွေးနေ့ထိမ်းမက်ဖြစ်မြောက်ကိုရီးယားမှာကျင်းပနေရင်မှာပဲမြစ်ဖြစ်သူလက်ရှိခေါင်းဆောင်ကင်ချွန်ဟွန်းအနေနဲ့အခုလိုအခါသမယမှာဖိနှိပ်မှုတွေအဆုံးသတ်ဖို့လူခွင့်ရေးလူရှာမှုဖွဲ့တွေကတက်တွန်းနေပါတယ်။မြောက်ကိုရီးယားကိုထူထောင်သူကင်မီဆွန်းရဲ့ရုပ်လောင်းရှိရာပြည်ရန်မျိုးကဂူဘိမန်ကိုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဟွန်းနဲ့အတူစစ်ဖက်ဆိုင်ရာထိတန်းခေါင်းဆောင်တွေမနေ့ညသကောင်ရံအချိန်ကတွားရောက်ကာရဝပြုခဲ့ကြတာပါ။ကိုရီးယားဘ ਹੁ သတင်းအေဂျင်စီ KCNE ကတော့ကွာလွန်ပူခေါင်းဆောင်ဟောင်းကိုမြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဟွန်းနဲ့ဧည့်သည်တော်တွေတွားရောက်အယူသည်ပေးခဲ့တဲ့အကြောင်းဖော်ပြခဲ့ပါတယ်။ဖခင်ဖြစ်သူမြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အီးရဲ့ရုပ်လောင်းကိုလည်းတဆက်တည်းတွားရောက်ဂါရဝပြုခဲ့တဲ့အကြောင်းလည်းသတင်းကဖော်ပြခဲ့တာပါ။မြောက်ကိုရီးယားထူထောင်သူကင်အီဆွန်းကိုဂုဏ်ပြုပြီးကင်အီဆွန်းဂျီယာလို့အမည်ပေးထားတဲ့ခဲယောင်တစ်ခွားဘန်းတွေကိုတော့ပြုံရဲမျိုးတော်ကအထင်ကြီးနေရာတွေကအောက်မေ့ဘွယ်ခန်းသားတွေမှာတွေ့ကြရပါတယ်။နေမင်းကြီးရဲ့နေ့တစ်နေ့ဖြစ်မြောက်ကိုရီးယားမှာတင်စားခေါ်ရတဲ့ကွာလွန်ပူခေါင်းဆောင်ဟောင်းရဲ့မွေးနေ့ကိုတော့မြောက်ကိုရီးယားမှာနိုင်ငံတော်အားလိုက်ရနေ့ဖြစ်နေသတ်မှတ်ထားတာပါ။နိုင်ငံကလူခွင့်လှူရှာမှုဖွဲ့ Human Rights Watch ကတော့ကင်အီဆွန်းဖန်တီးခဲ့တဲ့အာဏာရှင်ဆိုးရရဲ့ဆိုးဝါးလာတဲ့လူခွင့်ချိုးဖောက်မှုကိုအမွေဆိုးကြီးကိုအမှတ်ရတဲ့နေ့ဖြစ်နေတယ်ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကအလုပ်ချင်းစကန်တွေပညာပေးစကန်တွေလိုလူခွင့်ချိုးဖောက်မှုတွေရှိနေတာကိုလည်းကြေညာချက်ကဖော်ပြခဲ့တာပါ။
SpaceX ကုမ္ပဏီရဲ့မောင်းသူမပါတဲ့ Waiting Dragon ကုန်တင်အာကာသယာဉ်ကိုမနေ့ကနိုင်ငံတကာအာကာသစခန်းကိုလွှတ်တင်လိုက်ပါပြီ။သိပ္ပံစမ်းသပ်မှုတွေ၊စက်ပစ္စည်းတွေနဲ့အစားအသောက်တွေပါတဲ့အလေးချိန်ပေါင်4400ကျော်ပစ္စည်းတွေထဲမှာပထမဆုံး Espresso Coffee ဖြော်ဆက်တစ်ခုလည်းကမ္ဘာပတ်လမ်းထဲကိုရောက်သွားပြီဖြစ်ပါတယ်။ဒါပေမဲ့SpaceX ကုမ္ပဏီကနေတတိယအကြိမ်လွှတ်တင်ရမှာယင်းရဲ့ပထမအဆင့် rocket ဖြစ်တဲ့အာကာသထဲကိုယင်းကိုတွန်းပို့ပေးတဲ့အပိုင်းကိုသမုဒ္ဒရာကျမ်းပြင်ပေါ်ကျအောင်လုပ်ပြီးပြန်ပြီးတုံးနိုင်အောင်ကြိုးစားမှုကတော့မအောင်မြင်ခဲ့ပါဘူး။ဒီ rocket ဟာသမုဒ္ဒရာထဲကတတ်မှတ်တဲ့နေရာမှာကျခဲ့ပေမဲ့ဆောင်းသွားခဲ့တယ်လို့ SpaceX ကုမ္ပဏီရဲ့အကြီးအကဲ Elon Musk ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။တွန်းတင်ပေးတဲ့ rocket ကို Musk ကကုန်ကျစရိတ်တက်တအောင်နောက်အဆီဇင်တွေအတွက်ပြန်ပြီးတုံးချင်နေတာပါ။ NASA ကအာကာသလုံခြုံရေးလွှတ်တင်တဲ့အဆီဇင်ဖြတ်သိမ်းလိုက်ပြီးတဲ့နောက်မှာနိုင်ငံတကာအာကာသစခန်းကိုကုန်ပစ္စည်းတင်ပို့ဖို့အတွက်ကုမ္ပဏီနှစ်ခုကိုငှားရမ်းခဲ့တာဖြစ်ပြီးဒီထဲမှာ SpaceX ကုမ္ပဏီလည်းပါပါတယ်။ Rocket ကိုပြန်ပြရဖို့ January လတုန်းကပထမစူးစမ်းစဉ်ကလည်း Rocket မီးလောင်ပြီးပျက်စီးသွားတဲ့အတွက်မအောင်မြင်ခဲ့တယ်လို့ February ဒုတိယအကြိမ်စူးစမ်းခဲ့တဲ့ကလည်းပင်လယ်လှိုင်းလုံးကြီးတွေတိတ်ကြီးတဲ့အတွက်မအောင်မမြင်ဖြစ်ခဲ့ရတာပါ။
ထိတ်တန့်ဟောင်းနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကအစီရင်ခံခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို bambies@voanews.com internet ဆာမျက်နှာမှာထုတ်လွှင့်နေတဲ့တစ်ချိန်နဲ့တစ်ပိုင်းနဲ့တင်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်ပဲမေးမြန်းချက်တစ်ပုဒ်ကိုကြားရပါမယ်မြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်အတွင်းပဋိပက္ခလွန်ကာလတိုင်းသားဒေသဖွံ့ဖြိုးတိုးတက်ရေးအကူအညီပေးဖို့အတွက်ဂျပန်အစိုးရနဲ့မြန်မာအစိုးရတို့ဆွေးနွေးခဲ့ပါတယ်။ခုလိုဆွေးနွေးဖို့လက်ရှိတနိုင်ငံလုံးအပြစ်ခတ်ရစဲရေးအဓိကဥဆောင်ဆွေးနွေးနေတဲ့မြန်မာသမရယုံဝန်ကြီးဦးအောင်မင်းကိုဂျပန်အစိုးရကဖိတ်ကြားခဲ့တယ်လို့ဒီခီးစင်မှာလိုက်ပါသူတွေကဆိုပါတယ်။ဂျပန်ဝန်ကြီးချုပ်နဲ့လည်းတွေ့ခဲ့တဲ့ဒီခီးစင်မှာပါတဲ့ MPC ခေါ်မြန်မာညီညွတ်ရေးစင်တာတာဝန်ရှိသူတဦးကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ
်။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမှာထူးထူးခြားခြားတနင်္ဂနွေလုံးပြစ်ခတ်ရဲ့ဆေးရေးစာချုပ်လက်မှတ်ထိုးဖို့နေလာချိန်မှာဂျပန်ဆိုရအနေနဲ့အပြစ်ခတ်ရပြီးကာလမှာအရေးပါမဲ့စစ်တပ်ခံတိုင်းရင်းသားဒေသဖွံ့ဖြိုးရေးအတွက်ကူညီနိုင်ရေးဆွေးနွေးဖို့အတွက်အဓိကဖိတ်ကြားခဲ့တာလို့ခီးစင်မှာပါတဲ့မြန်မာငြိမ်းချမ်းရေးစင်တာရဲ့နိုင်ငံရေးဆွေးနွေးမှုအစီအစဉ်တွဲဘက်ဒါရိုက်တာကိုညိုအောင်မြင့်ကထောက်ပြလိုက်ပါတယ်။မြန်မာပြည်စင်တာခေါ်မြန်မာငြိမ်းချမ်းရေးစင်တာလို့လူသိများတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဖော်ဆောင်မှုဘုတ်ဌာနကကိုညိုအောင်မြင့်ကမြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကနှစ်ပေါင်း60ကျော်80နီးပါးဖြစ်လာခဲ့တဲ့ဒီပြည်တွင်းစစ်တမ်းကြောင်တိုင်းရင်းသားဒေသတွေမှာဖွံ့ဖြိုးတိုးတက်မှုနောက်ကျခဲ့ရတယ်။ဒီနောက်ကျမှုကြောင့်လည်းစစ်ပွဲတွေဆုံးသတ်ဖို့ခက်ခဲရကနေအခုတော့တနင်္ဂနွေလုံးအပြစ်ခတ်ရရေးမူကြမ်းပထမဆုံးကျင်းရလာပြီးမို့နိုင်ငံရေးဆွေးနွေးပွဲနဲ့ဒီဒေသဖွံ့ဖြိုးရေးတွေအာရုံစိုက်နိုင်တော့မယ့်ကာလမှာဒီခီးစဉ်ဖြစ်လာတာထူးခြားတယ်လို့ဆိုပါတယ်
။ဟုတ်ကဲ့အဓိကတော့တနင်္ဂနွေလုံးတိုင်းတန်နဲ့ပြစ်ခတ်ရစေရေးသာကျုပ်မူကြမ်းလက်မှတ်ထိုးပြီးတဲ့အခါမှာဒီတိုင်းနာအမျိုးသားပြည်နယ်ရင်ကြားစီရေးအတွက်ကိုဒီငြိမ်းချမ်းရေးကိစ္စကို ီလက်လက်ကင်ပြစ်တကတွေကိုချုပ်ငိမ့်အောင်ဆောင်ရွက်ပြီးတဲ့အတွက်ဆိုပြီးတော့ဒီမင်းကြီးချုပ်နဲ့လည်းတို့တွေ့စီချင်တယ်နောက်တစ်ခါမြန်မာနိုင်ငံရဲ့ဒီအနာဂတ်ပြစ်ပက်ကဒီပြီးသွားတဲ့အခါမှာဒီဒေတာတွေရဲ့လူအပ်ချက်ကိုအစိုးရဘက်ကနေပြီးတော့ဘယ်လိုဆောင်ရွက်ပေးမလဲတို့ဘက်ကဘယ်လိုကူညီပေးရမလဲဆိုတဲ့အချက်ကိုသိချင်တဲ့အတွက်ဒီလိုဖိတ်ကြားခြင်းဖြစ်ပါတယ်
အဲ့တော့မြန်မာတကြံအားလည်းရဲ့ကာလအတွင်း AP 14ရက်ကနေ18ရက်နေ့အထိ၄ရက်ကြာမဲ့ဒီခီးစဉ်ထဲမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဝန်ကြီးဦးအောင်မင်းတို့မနေ့ကတွေ့ကြရမှာဘာတွေအဓိကဆွေးနွေးဖြစ်ပါလဲလို့မေးရမှာကိုညိုအောင်မြင့်က
အဓိကတော့ကျွန်တော်တို့ဒီသမ္မတကြီးဦးသိန်းစိန်ရဲ့ပြုပြင်ပြောင်းလဲရေးမှာကျွန်တော်တို့တစ်အချက်ပေါ့နော်ဒီမြို့သားပြန်လည်ရင်ကြားစီအတွက်လုပ်မယ်တစ်ခါရစေးကြီးတွေလုပ်မယ်ဆိုတဲ့ဒီကိစ္စကိုအောင်မြင်တဲ့အတွက်သူတို့အနေနဲ့တော်တော်လေးအဟောသင့်နေဆိုပြီးတော့ဝန်ကြီးချုပ်ကတိုင်းတုတ်ပြောသွားတာကိုလည်းကျွန်တော်တွေ့ရပါတယ်။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်ကိုဘယ်အစိုးရအနေနဲ့ဘယ်လိုဝိုင်းပြီးတော့လုပ်မလဲနောက်တစ်ခါကျွန်တော်တို့တိုင်းပြည်ရဲ့တိုင်းနာဒေသတွေမှာကွန်ပျူတာရေးအရနောက်ကျတဲ့အတွက်ကြောင့်အဲ့ဒီကိစ္စတွေကိုလည်းဝိုင်းပြီးတော့ပံ့ပိုးကူညီခြင်းတွေဆိုတဲ့ဆန္ဒတွေလည်းရှိတယ်ဆိုတာလည်းကျွန်တော်သိခဲ့ရပါ
အဲ့တော့ဂျပန်ဝန်ကြီးချုပ်နဲ့ဒီပဋိပက္ခလုံဖွံ့ဖြိုးရေးကိစ္စတွေဆွေးနွေးရမှာဘာတွေကိုအဓိကဆွေးနွေးဖြစ်ပါလဲလို့မေးရမှာကိုညိုအောင်မြင့်ကဆက်ပြီး
အဓိကတော့မူပါပဲခင်ဗျဝန်ကြီးချုပ်ကတော့မူပဲပြီးသွားတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်ကဒီအပြစ်ခံရစေပို့ပြီးတော့စနစ်တကျပူရှိအောင်ဆိုပြီးတော့တို့အနေနဲ့ကတော့အဓိကအဖြစ်ကကျွန်တော်တို့ပဋိပက္ခလုံကာလမှာဒီဒေတာဖွံ့ဖြိုးရေးဒေတာရဲ့တည်ငြိမ်ရေးအတွက်ကိုဆောင်ရွက်ဖို့ဆိုတာဒီစီးပွားရေးပုံပြမှုတွေရှိရမယ်အလုပ်ကိုင်းကြီးရှိရမယ်လက်မဆက်တွေကြီးကောင်းရမယ်ဒါတွေပေါ်မှာ first wall လို့ခေါ်တဲ့ကျွန်တော်တို့ဒီလိုဆက်မှုထုံကားနေတဲ့ဂျပန်နိုင်ငံလိုတိုင်းပြည်မျိုးကအမှန်စိတ်ဝင်စားတာကိုတွေ့ရတယ
်ဒီနေရာမှာဂျပန်ဝန်ကြီးချုပ်ဘက်ကရောဘာတွေကတိပေးခဲ့တာတွေရှိပါလဲလို့ဆက်မေးရမှာကိုညိုမြင့်ကဆက်ပြေ
းဒီဂျပန်နိုင်ငံအနေနဲ့လည်းဒီတနေ့ကိုင်းဒီငញ្ញန်ရေးမှာရောဒီနေ့ဟိုကျွန်တော်တို့ပုံပြရေးကိစ္စတွေမှာလည်းပန်နိုင်ငံအနေနဲ့တနိုင်ဆုံးသူတို့ဝင်ရောက်ဆောင်ရွက်သွားမယ်ဆိုတဲ့ဟောင်းဟိုအဲ့လိုမျိုးတော့ကျွန်တော်တို့နားလည်ပါတယ်သူအနေနဲ့တနိုင်ဆုံးကူညီသွားမယ
်တကယ်တော့ဝင်ကြီးဦးအောင်မင်းဦးဆောင်ပြီးပြည်တော်စုဝင်ကြီးဦးခင်ရင်နဲ့ဦးတန်းထေဒုတိယရှိနေချုပ်ဦးထွန်းဦးနဲ့မြန်မာငင်းချိုင်းစင်တာတာဝန်ရှိသူတွေပါတဲ့ဒီခီးစဉ်ထဲမှာဂျပန်နိုင်ငံခြားရေးဝင်ကြီး G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံစီဝေးဂျာမနီမှာတက်နေတာမို့ဂျပန်ကာကွယ်ရေးဝင်ကြီးနဲ့လည်းတွေ့ဆုံခဲ့ရမှာတဘာဝဘေးရန်တွေကာကွယ်ရေးနဲ့ပင်လယ်ရေကြောင်းလုံခြုံရေးတို့လိုတမျိုးကြမဟုတ်တဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့ဒီခီးစင်မှာပါတဲ့သူတွေကထုတ်ပြောခဲ့ပါတယ်။အခုလိုပဋိပက္ခလုံကာလမကြာခင်ရောက်ဖို့တနိုင်ငံလုံးအဖြစ်ခက်ရစေးစာချုပ်ဘတော့လက်မှတ်ထိုးနိုင်ဖို့မျှော်လင့်ထားတယ်လေလို့မေးရမှာတော့ကိုညိုမြင့်ကအတိအကျတော့မပြောနိုင်သေးဘူးဒါပေမဲ့မေလာစမ်းမှလုံမဲ့တိုင်းရင်းသားထိပ်သီးခေါင်းဆောင်ဆွေးနွေးပွဲမှာနောက်ဆုံးသဘောတူညီချက်ရပြီးရင်ရတရပတ်တွေအတွင်းဖြစ်လာနိုင်တာမို့လို့အစောဆုံးမေလကုန်မှာဖြစ်ကောင်းဖြစ်နိုင်တယ်လို့ခန့်မှန်းပေးခဲ့ပါတယ်ခင်ဗျာ
ကိုဝင်းမြင့်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့ရှမ်းပြည်တိုက်ပွဲအခြေအနေနားဆင်ရပါမယ်ရှမ်းပြည်နယ်လာရှိုးမြို့ကနေလောက်ကန်ဒေသဘက်ကိုသွားတဲ့ထောက်ပို့စီရင်တန်းနဲ့လိုက်ပါလာကြတဲ့လာရှိုးနဲ့တိန်နီမြို့ဒေသခံတွေဟာအမည်မသိလက်နက်ကင်တွေရဲ့ခြုံခိုဘုံးကွဲတိုက်ခိုက်မှုကြောင့်တဦးသေဆုံးပြီး၃ဦးဒဏ်ရာရရှိသွားပါတယ်ဒီတိုက်ခိုက်မှုဟာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA လက်ချက်ဖြစ်တယ်လို့မြန်မာတပ်မတော်ဘက်ကဆွဆွဲထားပေမဲ့မြောက်ပိုင်းရှမ်းပြည်တပ်ကတော့သူတို့မသိရသေးဘူးလို့ညင်းဆိုလိုက်ပါတယ် VOA သတင်းတော့နိုင်ကွင်းအင်ကနေသတင်းပေးပို့ထားတာပါ
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့တိန်းဒီမြို့နယ်ကြားမိုင်းလီနတ်စင်ကုန်းရှိကားလမ်းမှာအမည်မသိလက်နက်ကင်ဖွဲ့ကနေဘုံခွဲတိုက်ခိုက်မှုကြောင့်အရှိမြောက်ပိုင်းစစ်ဌာနချုပ်ရဲ့ထောက်ပါရေးတပ်ရင်းစစ်ရင်သားနဲ့ကတ်လျက်လိုက်ပါလာတဲ့လာရှိုးနဲ့တိန်းဒီဒေသခံတဦးတေဆုံးခဲ့ပြီး၃ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဧပြီလ14ရက်နေ့မှာဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးလာရှိုးမြို့နယ်ထိခိုက်ဒဏ်ရာရရှိသူမိသားစုဝင်တူဖြစ်သူဂူစေယာလင်းက FUA ကိုခုလိုပြောပါတယ်
ဝင်ပြီးအမှတော့ဆုံးသွားတာတော့အမှတယောက်ဆုံးသွားတယ်ဟိုပြစ်ခတ်မှုအဖွဲ့စည်းတစ်ဖွဲ့ဖွဲ့ရတာပြစ်တာလားဘယ်ရပြစ်တာလဲဆိုတော့ကျွန်တော်ကအတိအကျမသိဘူးဆိုတော့ကျွန်တော်ကြားလိုက်တာတော့အုံငနေပဲကြားလိုက်ပြီးတဲ့အချိန်မှာအကောင်လုံးကရရခတ်သွားတယ်အဲ့လောက်ပဲကြည့်လိုက်တာပေါ့နော
်ထိခိုက်တန်ရာရတဲ့အ낵ကလာရှုမျိုးနေကိုရန်ချောင်းသူမှတ်ခုံလန်းကအခုဆိုရင်မန္တလေးစေယုံမှာအရေးပေါ်ခွဲစိတ်ကုသခံရတယ်လို့မိသားစုဝင်သူဖြစ်သူကိုစေယာလင်းကဆက်ပြောပါတယ်
အမီးကြီးကတော့အခုဆုံးရတယ်ဒါပေမဲ့အခု operation နေလို့ပဲဟိုအုံနောက်တဲမှာဒီလာရှိုးစေးရုံမှာကခွဲပြီးတော့ရေးပြင်မဲ့လေအထဲတဲမှာရမ်းစံတွေရမ်းစတွေကမပြောင်းအကုန်လုံးမစည်းနိုင်ဘူးသူတို့အဲ့ဒါနဲ့သူရလည်းရမ်းထွက်နေဆိုတော့သူကအမြန်တမ်းပဲချုပ်လိုက်တာချုပ်လိုက်ရချင်မှကျွန်တော်ဒီမှာတပ်မှန်ရိုက်ကြည့်ချင်းဦးကောင်းတပ်မှန်ရိုက်ကြည့်ချင်မှအထဲမှာရမ်းအစာအသေးနေနဲ့ ဒီအလင်းကွဲအမုံလိုလိုရမ်းမုံလိုမိုးလေးကအများကြီးပဲပြန်ပြီးတော့အဲ့ဒါမန်းလေးကိုချက်ချင်းပြန်ပြီးတော့အဲ့နေ့ချင်းနဲ့ပြန်ပို့လိုက်ရတာ
စည်ရင်သန်းကိုကြော်တက်နေစဉ်တွင်မော်တော်ကားဘုံခွဲခံခဲ့ရလို့လာရှုမြို့နေဦးမြင့်နိုင်ဇနီးတော်အေးဟန်တို့မိသားစုဝင်၅ဦးနဲ့ကဦးမြင့်နိုင်နဲ့သမီးဖြစ်သူမတ်ခွန်နန်းတို့ထိခိုက်တန်ရာရရှိခဲ့တယ်လို့မော်တော်ဆိုင်ကယ်စီးနှင်းလာသူဒိန်းနီမြို့နယ်ဝမ်ဖက်ရွာသားဦးလုံးစုတေဆုံးသွားခဲ့ပြီးတော့ဇနီးဖြစ်သူတော်ပါချန်လည်းထိခိုက်တန်ရာရရှိခဲ့ပါတယ်။အခုလိုထိခိုက်တေဆုံးမှုဖြစ်စဉ်မှာလူနာရှင်တွေအနေနဲ့တပ်မတော်ရင်သန်းကိုအကူအညီတောင်းခံခဲ့ပေမဲ့လည်းအကူအညီပေးဆောင်ခြင်းမရှိဘူးလို့လည်းကိုစေရလင်းကပြောပါတယ်။ဒီစီးရင်သန်းကိုခြုံခိုတိုက်ခိုက်မှုလုပ်ရဟာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့လက်ချက်လို့လည်းအရှိန်မြောက်ပိုင်းစစ်တမ်းနာချုပ်ကတာဝန်ရှိသူစစ်ဘက်အရာရှိသူကအခုလိုဆွတ်ဆွဲပြောဆိုထားပါတယ်။
လာစုကနေလောက်ကိုင်းကိုတိုက်ရင်တန်းသွားတယ်ထောက်ဖို့တက်ကထောက်ဖို့ရင်တန်းကိုခွဲတာထောက်ဖို့ရင်တန်းကိုခွဲတော့ကြတော့အဲ့မှာတင်ရင်တန်းကိုမထီဘဲနဲ့ဘေးကဟိုလာစုကနေလာတဲ့သားအပေါက်တွေဖြစ်ကုန်တာဟိုဘက်ကမိုင်းသုံးလုံးခွဲတာဟုတ်အဲ့ဒါလောက်တာကျွန်တော်တို့ဒီရဲ့ဒီနယ်မြေမှာလှုပ်ရှားတာ SSC 1 အဖွဲ့ပေါ့ 1 အဖွဲ့လည်းသူတို့ကဟိုလောက်ကိုင်းကိုတော့ကူးမတိုက်ဘူးဒီကသွားတဲ့ရင်တန်းကိုတော့သူတို့ကလှုပ်ချင်ရလို့ပဲပေါ့ခွဲတော့ဖွဲ့တွေပေါ့ဗျာဒီမှာတော့ဟိုဖြစ်စည်းတော့လှုပ်ပေးမယ်ဆိုရင်အတိုင်းတာပေါ့
ဒါပေမဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ကတော့ဘုံခွဲတိုက်ခိုက်ခံရတဲ့လာရှိုးနဲ့တိန်းနီမြို့နယ်ကြားမိုင်းလီဒေသမှာတိုင်းနာတပ်ပေါင်းစုတွေရောသွေးလှုပ်ရှားရာဒေသဖြစ်တဲ့အတွက်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ SSPP SSA အနေနဲ့မသိရှိသေးဘူးလို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်းစေးအောင်ကအခုလိုပြောပါဗျ။အဲ
့တဝိုင်းမှာပါရှိသေးဆိုတော့ကျွန်တော် SSPP ရော KIA ရောဖက်ပလောင်တရရှိတယ်နော်။ဆိုတော့လှုပ်ရှားနေရောသွေးနေတယ်လေနော်။နမကကြဒီတို့ကလောက်ကက်စစ်ခုပိုးတဲ့ကိစ္စကဒါချက်တော့မယ်ဟာလားဒါထုံးစားမယ်အဲဒါပဲကျွန်တော်အဖွဲ့လှုပ်လာမလို့လားဒါဆိုမသိသေးဘူးကျွန်တော်ထမင်းရတဲ့မြောက်သေးဘူ
းပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့တုန်းကလည်းကိုကကိုပိုင်အုပ်ချုပ်ခွင့်ရလောက်ကန်ဒီရကစေချံဒုက္ခတရားခန့်ကိုမော်တော်ယာဉ်နဲ့တဲဆောင်လာချင်းချင်းရွှေဟော်နဲ့ကိုမိုင်ကွာမှာပြစ်ခတ်တိုက်ခိုက်ခံရလို့ကိုလုံမျိုးကကြက်ချင်းဤတပ်ဖွဲ့ဝင်တို့ထိခိုက်တန်ရာရရှိခဲ့တဲ့ပေါ်ကိုကတပ်ဖွဲ့ဝင်တွေရဲ့လက်ချက်လို့လေမြန်မာအာဏာပိုင်တွေကနေဆွတ်ဆွဲပြောဆိုခဲ့ပါတယ်။လက်ရှိအချိန်မှာမြန်မာတပ်မတော်အနေနဲ့ကိုကဒေတာဘက်ကိုစစ်ရေးရှိန်မြင့်ထိုးစစ်ဆင်နေတယ်လို့စစ်အင်အားတွေဖြစ်တင်းနေတာကြောင့်အဖွဲ့အစည်းတစ်ခုခုကနေဖြတ်တောက်တိုက်ခိုက်မှုပြုလုပ်နိုင်ကြောင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဆိုင်းစေးအောင်ကပြောပါတယ်။ဒါအပြင်လာမယ့်မေလ3ရက်နေ့မှာဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ဌာနချုပ်မှကျင်းပမယ်တိုင်းဒေသညီလာခံမှာကိုကန်တပ်ဖွဲ့တွေညီလာခံမတက်ရောက်နိုင်ရေးနဲ့ကိုကန်တပ်ဖွဲ့ကိုချိန်မုံနိုင်ရေးအတွက်တိုင်းအားတွေတိုးချက်ဖြစ်တင်းလှုပ်ရှားနေတဲ့အပေါ်တိုင်းဒေသတွေတွင်တည်ငြိမ်မှုကိုချိန်ချောက်နေတယ်လို့လဲဗိုလ်မှူးကြီးဆိုင်းစေးအောင်ကပြောပါတယ်ခင်ဗျာ
တိုင်းချေဆိုင် VOA သတင်းတောက်နဲ့ကိုအင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့တကြံမြင်ကွင်းကိုကြည့်အောင်ပါမနေ့ကတကြံပွဲတော်အကြံနေရန်ကုန်မန္တလေးမြို့တွေမှာရေကစားမန်တက်တွေကြမ်းကြွတာပြိုကျတာတွေဖြစ်ခဲ့တာကိုကြည့်ရင်မန္တရဲ့ခန်းတိုင်းဝန်ထက်လူရည်ပိုတင်ထားတာကြောင့်လို့ဆောက်လုပ်ရေးနဲ့ဒီဇိုင်းပုံစံအကြံပေးတွေကသုံးသက်ပါတယ်။ရန်ကုန်မြို့တော်စီပင်တာယာရေးစီကန်းချက်တွေခြားထားပေမဲ့လိုင်းနာမှုအားနည်းတာကြောင့်လဲဝေဖန်နေကြတာပါ။ VOA သတင်းတော့မတ်တင်ကြီးလင်းကပြောပြပါမယ်။
2015ခုနှစ်မဟာတကြံအကြနေမှာရန်ကုန်မြို့ကဘဲရက်ရေကစားမန်တက်ကြမ်းကြုံကြတာဟာမန်တက်ပေါ်မှာရေကစားသူတွေအလွန်အကျွံခုန်ပေါက်တာကြောင့်ဖြစ်နိုင်တယ်လို့ဘီတုကနဲ့ဆောက်လုပ်ရေးအကြံပေးမတ်ယူယူသွင်းကသုံးသပ်လိုက်ပါတယ်။မန်တက်
တွေကဟိုစိတ်ထားပေါင်းလေးချင်းတွေပါလေခြားထားရတာမှမဟုတ်တာလေဒီလိုမျိုးရဲ့မြေကိုတိုင်ုံကြီးအဝင်စိုက်ထားရတာဆိုတော့ထပ်ရိုက်ထည့်တယ်လို့ဖြစ်တာမျိုးဖြစ်နိုင်တာပေါ့နော်အဓိကလူတွေခုံတာများတာခုံတာတော့ခုံနေတော့ရေတအားပက်လိုက်တော့မြေကလည်းပို့ပို့ပို့ပို့ပျော့လာတယ်လေဟိုပုံမှန်တက်ကိုသူကရမ်းပျော့နေမှာဆိုတော့တအားခုံတော့အဲ့လိုတုံနဲ့ရိုက်ထည့်တယ်လို့ဖြစ်မှာပေါ့မန်တက်ကအပေါ်အားဟာတွေကကျန်းနေတာဆက်တက်ဖြစ်နေမချိုးနိုင်ရင်တော့မှသူကဝင်သွားတာမျိုးဖြစ်နိုင်
မန္တစီစဉ်သူတို့ဖြစ်တဲ့ကိုနေလင်းအောင်ကလည်းမန္တရဲ့ခန်းတိုင်းဝန်အားထက်လူဦးရေပိုတင်တာကြောင့်လည်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ်
။ရန်ကုန်မြို့တော်စီမံကိန်းကော်မတီကကျွန်တော်တကယ်မန္တဆက်လုပ်ရင်းနဲ့ပတ်သက်ပြီးတော့ရှင်းစီကန်းညက်44ချက်ထုတ်တယ်ဗျာစီကန်းညက်44ချက်မှာကလူရောက်250ကျော်ပဲတင်လို့ရတယ်ထင်တယ်။အဲ့ဒီလိုမျိုးပါတယ်ဗျာ။အဲပါအဲ့လိုမျိုးတော့ရှိတယ်ဗျာ။အဲဒါနဲ့တကယ်မန္တတွေကတော့မန္တတိုင်းလူပါပဲမန္တတိုင်းလူပါပဲသူကတော့ဈေးချက်ပို့ပြီးတင်ကြတာမျိုးရှိတယ်ဗျာ။အဲ့တော့ဒီကျွန်တော်ထင်တာကတော့တင်လိုက်တဲ့လူဦးရေနဲ့မန္တရဲ့ခဏဝါနဲ့မမျှလို့အဲ့လိုမျိုးဖြစ်သွားတယ်ဆိုတော့ထင်တာပ
ဲဗျ။ရန်ကုန်မြို့ကရေကစားမန္တအများဆုံးရှိတဲ့ကဘာအေးဖျားလမ်းကမန္တတွေကိုတွားရောက်ဖြစ်တဲ့ရေကစားသူတို့ကလည်းလူဦးရေပိုတင်တာကြောင့်ပဲဖြစ်နိုင်တယ်လို့ဆိုပါတယ
်။အခုထင်တယ်သူတို့ရဲ့ software တွေတုံးထားတာတဲ့တိတ်ဟိုကတော့မဖြစ်ဘူးပဲ။ဟိုရင်အားနဲ့တော့တော့လည်းလုပ်ထားတာတော့မဟုတ်ဘူးသီလား။တုံးထားတဲ့တစ်တွေပါလေကလေ။ခိုထားတဲ့ပုံစံတော့ဟိုအဲ့ဒါတော့တကယ် software တွေပါပဲသိမယ်။အခုကြည့်တာတော့ခိုထားတဲ့ပုံစံပါလေ။အဲ့လိုမျိုးတော့ဟိုအရင်ခုဝိလောက်ထားပုံတော့မဟုတ်ဘူးလူရောအရမ်းများတယ်ဆိုရဘုကတော့တော့တည်ထားတယ်
စီးပွားရေးမန်တက်တီအနေနဲ့မန်တက်ဆောက်လုပ်ရေးစရိတ်တွေမြင့်တက်လာတာကြောင့်တမတ်လူရေထပ်ပို့ပြီးတင်ကြတယ်လို့ကိုနေလင်းအောင်ကရှင်းပြပါတယ်
ပတ်စံတယောက်ကိုလက်မှတ်ရောင်းတယ်ဗျာနော်လက်မှတ်တယောက်ကို4,000 5,000အဲ့လိုမျိုးရောင်းကြတယ်လူကိုထောင်လက်ရှိပြီးတင်ကြတာမျိုးတွေရှိတယ်ဗျာအဲ့လိုတင်ပါလဲမန်တက်တီကအများကျန်တာမျိုးအရေးကြီးတာမျိုးရှိတယ်ဘာလို့လဲပတ်မစ်တောင်ပဲမန်တက်ဆောက်လုပ်မှုပါပဲပတ်မစ်တောင်ပဲတရတယ်ဒီနေ့ပိုင်းမှာဆိုလို့ရှိရင်400 500 600 900တွေပါဖြစ်သွားတယ်ဆိုတော့လေဆောက်လုပ်နေတယ်ဆိုလို့ရှိရင်အများများပါဆောက်လုပ်ကားနေတယ်
ရေကစားမန်တက်တီအနေနဲ့ကြမ်းကြွတာမြေကြွတာပြိုကျတာစရတွေကိုအတက်နိုင်ဆုံးရှောင်ရှားဖို့လက်သမားအဖွဲ့တွေကိုအစင်းသင့်ထားရှိဖို့လည်းလိုအပ်တယ်လို့ကိုနေလင်းအောင်ကဆိုပါတယ်
အဲ့လိုလက်သမားတွေတကယ်လိုအပ်တဲ့ဒီအလို့သမားတွေကိုစတမ်းမိုက်ထားတာပို့လို့လိုတယ်ဗျအဲ့ဒါမှဒီကလေးမန်တက်ကအခြေအနေမကောင်းလို့ဆိုရှင်လိုအပ်တဲ့စစ်တွေကိုဒါမျိုးထုတ်ဖို့ဒီကလေးအရင်နဲ့ထားဖို့ကတော့မန်တက်တိုင်းမလိုရလို့ကျွန်တော်မြင်နေတာဟိုစီကန်ချက်ကိုလိုက်နာမှုပိုင်းအားတော့အားနေတာပဲမန်တက်တော်မင်းမှာကတော့ဒါမျိုးကတော့ရှိကောင်းရှိတယ်ဗျ
မနေ့ကတကြံအကြနေ့မှာတော့ရန်ကုန်မြို့ကပ္ပေးဖျားလန်းကဘဲရက်ရေကစားမန်တက်မှာကြမ်းကျွန်ကြခဲ့ပေမဲ့စိုးစိုးရွရွမဖြစ်ခဲ့တာကြောင့်ညနေပိုင်းမှာရေဆက်ကစားနိုင်ခဲ့ပြီးမန္တလေးမြို့ကနွေရည်တီရေကစားမန်တက်ကတော့ပြိုကျခဲ့တာဖြစ်ပြီးပုံပဲထိခိုက်မှုအနည်းငယ်ရှိခဲ့ပါတယ်ရှင်
VOA သတင်းတော့မတ်တင်ကြီးလင်းရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ် VOA ကထုတ်လွှင့်သမျှသတင်းတွေကို Facebook စာမျက်နှာတွေမှာဖတ်ရှုလိုတဲ့ဗီဒီယိုသတင်းတွေကိုကြည့်ရှုလိုတဲ့ဆိုရင်တော့ VOA Bambi ဆိုတဲ့Facebook fan page မှာလာရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ Jeremy တယုတ်ဆောင်ရန်အောင်တီဆိုရတဲ့တကြံမိုးဆိုတဲ့သချင်းကို VOA ပရိသတ်တွေအတွက်တကြံအကြက်နေမှာတေးလက်ဆောင်ပါလိုက်တာဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့ဗုဒ္ဓနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလတ်190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ယူဝဲအတွင်းမြန်မာမီဒီယာမြင်ကွင်းမြန်မာတခွင်အစီအစဉ်နဲ့ဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်ထုတ်လွှင့်တဲ့အခါမှာတော့
အရင်တော့ဗမာပြည်ကွန်မြူနတီပါတီမဝင်ငယ်ရဆိုရင်ဝါကသူ့မျိုးရိုးအုပ်စုနဲ့ပဲသူမျိုးရိုးအုပ်စုဘောင်းက
ဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်တင်ဆက်တဲ့အခါနားဆင်ရပါမယ်အခုတော့မြန်မာမီဒီယာမြင်ကွင်းကိုအလှည့်ပေးကြပါတယ်ဒီတစ်ပတ်အစီအစဉ်မှာတော့ဦးစံမိုးဝေကနေပြီးတော့စူးစီးတင်ဆက်ထားတာဖြစ်ပါတယ်
တော်ရရှိမြတ်မြပြီးခဲ့တဲ့သတင်းပတ်ကိုပြန်ကြည့်လိုက်မယ်ဆိုရင်အထူးခြားဆုံးကတော့နိုင်ငံတော်သမ္မတဦးသိန်းစင်ကအများမျှော်လင့်တောင်းတနေတဲ့အတိုက်ခံပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်လွှတ်တော်နာယကကာဝေးဦးစည်းချုပ်တိုင်းရင်းသားခေါင်းဆောင်တွေစသဖြင့်ပါဝင်တဲ့6ပွင့်ဆိုင်အစည်းအဝေးကိုနေပြည်တော်မှာပထမဦးဆုံးကျင်းခေါ်ယူကျင်းပခဲ့တာပဲဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာနောက်ထပ်ဆက်လက်ပြီးတော့ကျင်းပမယ်ဆွေးနွေးပွဲတွေအတွက်ကနအူးအဖွင့်ဆွေးနွေးပွဲဆိုရင်မမှားပါဘူး။ဒီဆွေးနွေးပွဲမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ပြင်ဆင်စရာတွေရှိတယ်ဒါကိုဆက်ပြီးတော့ဆွေးနွေးညှိနှိုင်းကြမယ်ဆိုတာကိုသဘောတူညီခဲ့ကြတယ်လို့လွှတ်တော်တွင်းကတိုင်းရင်းသားပါတီတွေရဲ့ကိုယ်စားလှယ်ဒေါက်တာအေးမောင်ကအခုလိုပြောပြပါတယ
်ထောက်ဆိုင်လာဂျီကော့ဘွေအောင်မြင်လွတ်လပ်ပြီးမှတရားမျှတစွာကျင်းပနိုင်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တချို့ကိုလက်ရှိအခြေအနေအရပြင်ပြောင်းလဲနိုင်မှပဲအဲ့ဒီဖက်လမ်းကြောင်းပေါ်ကိုရောက်နိုင်တယ်ဆိုရင်ကျွန်တော်တို့ဖွဲ့စည်းပုံပါအချို့ပုံမှန်များကိုကြောင်းလေးပြရမှာဖြစ်တယ်ဆိုတဲ့သဘောသက်ဝင်လာပါတယ်။ကျွန်တော်ရဲ့ဒီ6ချမ်းပေါ့နော်။အခုကာလမှာပြင်မဖြစ်မယ်ဆိုတဲ့ပုံမှန်များကိုမိမိတို့ဖက်ချမ်းလိုက်တင်ပြပြီးမှအပေးယူလေးနဲ့ဘာကြောင့်ပြင်ပြနေတင်ပြဆွေးနွေးဖို့ကာလဟာလာမယ့်ဆုံဆွေးနွေးဖို့ဖြစ်ပါတယ်။အဲ့ဒီလောက်ကြီးကိုကျွန်တော်တို့သဘောတူညီစဉ်းစားနိုင်ခဲ့ပါတယ
်။ဒေါက်တာအေးမောင်ပါ။အခုသတင်းပတ်ဟာဆိုရင်တော့အတာကူးတဲ့လာတကူးဒကြံအခါတော်ကာလဖြစ်တာနဲ့အညီအပတ်စဉ်တို့ဂျာနယ်တွေစာဆောင်တွေပုံနှိပ်သတင်းမီဒီယာတွေတော်တော်များများအနားပေးထားကြပါတယ်။ဒါပေမဲ့သတင်းမီဒီယာသမားတွေတော်တော်များများကတော့စင်ဆက်မပြတ်သတင်းတွေလိုက်ဓာတ်ပုံတွေရိုက်နေအလုတ်များနေကြဆဲဖြစ်တယ်လို့ပုံနှိပ်မီဒီယာတွေနားထားပေမဲ့အွန်လိုင်းနေပေါ်ကနေဖြန့်ချီနေမှုကတော့ဆက်လက်ပြီးတော့ပုံမှန်တင်ပြနေကြတာကိုတွေ့ရပါတယ်။ဒီနှစ်ဒကြံဟာပြီးခဲ့တဲ့2နှစ်လောက်ကဒကြံတွေလောက်ဝစ်စားစီရင်မှုနေပုံထိုင်ပုံစိုးစိုးရွားရွားမတွေ့ရဘူးဆိုတော့တချို့ကပြောဖို့စောပါသေးတယ်လို့ဆိုကြပါတယ်။ဒါပေမဲ့ကျွန်တော်နီးသူထင်မြင်ယူဆချက်ပေးသူကတော့ 7 days journey ရဲ့သတင်းတော့ကိုငင်းချမ်းဖြစ်ပါတယ်
။ Okay ဝစ်စားစီမှုကကျွန်တော်မန္တလေးမှာတွေ့ရတဲ့လောက်တော့အရင်နှစ်ကလောက်မဆိုးဘူးဒီနှစ်ကနည်းနည်းအဲ့လိုမျိုးအဆိုးရတယ်နည်းနည်းကြီးညာထားလို့လားမန္တလေးပေါ်မှာဘယ်လိုမျိုးစီးကျန်းချက်တွေသူတို့ထုတ်ပြန်ထားလို့လဲမကြည့်မန္တလေးပေါ်မှာလည်းနည်းပြီးဒီနေ့ပုံရိပ်ပြန်တော့ဒီနေ့ရှမ်းတိုင်းတိုင်းမျိုးတော့မတွေ့ရဘူးဒါပေမဲ့ပုံမှန်အရက်တော့ပြီးအရင်မှုပြီးဒီလိုမျိုးကြီးစကားတော့ရှိနေတာပေါ့ဒါပေမဲ့အဝက်စားဖျင်းနေနေပါရင်လည်းအဲ့လိုမျိုးမတွေ့ရဘူးဗျာ
တနှစ်တည်းတနှစ်ပိုးပြီးတော့တိုးများလာတာကတော့ရေဘူးဘီယာဘူးပလင်းကွန်ရေပက်လွန်အပျော်ကျူးရာကနေလွှင့်စင်ကြလာတဲ့မျက်မှန်တို့အုတ်ထုတ်တို့တပက်တို့စသဖြင့်ပစ္စည်းတွေကိုကောက်ပြီးတော့ပြန်လဲရောင်းချစီးဝါရှာကြတဲ့ကလေးငယ်တွေပိုများလာတယ်လို့သတင်းသမားကိုငင်းချမ်းကပြောပါတယ်ဒီလိုပစ္စည်းတွေကိုပြန်လဲရောင်းချဖို့ကလည်းဝေးဝေးသွားစရာမလိုပဲတကြံမန်တပ်တွေရဲ့အနီးနားမှာပဲဝယ်ယူသူတွေရှိနေကြတယ်လို့လည်းသူကပြောပါတယ်ဒီနှစ်မှာနောက်ထပ်ထူးခြားမှုတစ်ခုကလိန်နဲ့ဆက်နွယ်တဲ့ရာဇဝဲမှုတွေနဲပါအောင်သတိတားဆေးတို့အမျိုးသားအကျော်အားတိုးဆေးတို့ကွန်တုံးတို့မရောင်းချရဘူးမတ်လ23ရက်နေ့နောက်ပိုင်းရောင်းချမယ်ဆိုရင်ဖမ်းမယ်ဆိုပြီးတော့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ကစီးဆံတွေကိုအမိန့်ထုတ်ထားတယ်လို့သိရပါတယ်ကျမကြီးပညာရှင်တွေကတော့ဒီလိုလုပ်တာဟာခုတ်ရတခြားရှရတခြားကိစ္စပဲဖြစ်တယ်လို့ဝေဖန်ကြပါတယ်ကွန်တုံးတို့သတိတားဆေးတို့ကိုတားမြစ်တာဟာလူမှုရေးနယ်ပယ်မှာတခြားပြဿနာတွေတောင်ပိုးပြီးတော့ကြီးထွားလာနိုင်တယ်လို့ထောက်ပြကြပါတယ်။ဘလောက်ပဲတားမြစ်နေပေမဲ့တကယ်တမ်းမြင်တွေ့နေရတာကတော့တချို့မှာပိုးတောင်ဆိုးလာတာတွေ့ရသေးတယ်လို့ပြောသူကတော့မြန်မာပို့စ်ဂျာနယ်ရဲ့သတင်းတောက်ကိုဟင်းထက်ပါ။
တိတ်ပြီးတော့ရေထက်အောင်လို့ပိုးဆိုးလာတယ်လို့တောင်ဒီပြောလို့ရတယ်များဒီမျိုးသမီးတွေဆိုရင်တချို့ဒီဘောတဘောလေးတွေဝေပြီးတော့ဒီအချိန်ကတို့ဒီတောက်စားမှုရတဲ့ပေါ့အဲ့ဒီလိုမျိုးသူကဒီမျိုးသားတွေအထက်တောင်ဒီသူတို့ပို့ပြီးတော့တောင်နည်းနည်းဟိုအတင့်ရဲတဲ့ပုံစံတချို့ဆိုရင်ဒီပြန်လဲတဲ့ကားပေါ်ဒီမှာဆိုရင်ဟိုတချို့မျိုးသားတွေကတော့ဒီတာမန်အကလို့သူကလုံးဝဒီအောက်ရေစကားမှတ်မှတ်ရှိတဲ့လူတွေကိုတော့ပြောင်းနှောက်ပြီးတော့နည်းနည်းဒီအရက်တွေကတော့စားမှုကိုနည်းနည်းဥစားပေးပြီးတော့ပျော်ရှင်မှုက ပို့ပြီးတော့ကဲလာတယ်လို့တော့ကျွန်တော်မေးမိပါတယ်ခင်ဗျာတင်ခဲ့တော့ဟုတ်ကဲ့
နောက်ဆုံးအနေနဲ့တင်ပြချင်တာကတော့မြမစီးပွားရေးပြိုလဲသွားနိုင်သလားဆိုပြီးတော့11 Media Group ရဲ့အမှုဆောင် Editor တူဖြစ်တဲ့ကိုနေထွန်းနိုင်ရဲ့ဝေဖန်သုံးသက်ချက်ဆောင်းပါအပေါ်တမရရဲ့စီးပွားရေးအကြံပေးအဖွဲ့အကြီးအကဲဥမြင့်ကပြန်လည်တုံ့ပြန်ပြီးတော့ခြေပရေးသားတဲ့ဖြစ်ရပ်ပဲဖြစ်ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာအမျိုးမျိုးဝေဖန်ပြောဆိုမှုတွေရှိခဲ့တာပါ။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်တွင်းတခြားပုံနှိပ်မီဒီယာတွေပေါ်မှာတော့ရေးသားပြောဆိုကြတာမျိုးတွေမတွေ့ရသေးကြောင်းတင်ပြရင်းအခုတစ်ပတ်မြမမီဒီယာမြင်ကွင်းကိုညီကုန်းချုပ်လိုက်ရပါတယ်ကျွန်တော်စံမိုးဝေပ
ါဦးစံမိုးဝေတင်ဆက်တဲ့မြမမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာပါအခုတော့မြမရေးသုံးသက်ချက်ကိုတင်ဆက်ပါမယ်မြမနိုင်ငံမှာကိုပိုင်အုပ်ချုပ်ခွင့်ရဝဒေသဟာငွေရေးစေဝါလုံးဝကင်းစင်ပြီးနှစ်ပေါင်း3000ကျော်ဝသမိုင်းမှာအတိုးတက်အဖွံ့အပြိုးဆုံးအခြေအနေကိုရောက်နေတယ်လို့ UWSC ပြောခွင့်ရဦးအောင်မြင့်ကပြောကြားလိုက်ပါတယ်။ဝဒေသရဲ့ယခင်ယခုနဲ့နောင်အလားအလာတွေကိုဦးအောင်မြင့်နဲ့အတူဦးကျော်စံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီ
။ဝဒိုင်းသားတွေဆိုနှစ်ပေါင်း3000ကျော်ရှိပြီ။မြန်မာပြည်မှာရောက်ရှိနေတာလေ။နော်။ထိုင်းပဲနော်ကမောရီယာပဲသူကပြန့်နှံ့ပြီးတော့အဲစစ်ကြောင့်ပြန်ပြီးတော့အပေါ်ပြန်တက်လာတာတွေရှိတယ်အထူးသဖြင့်ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံဝါရဲ့တမိုင်းထဲမှာဆိုရင်အရင်တော့မြို့ပြနိုင်ငံလေးပေါ့နော်ယူရီးယားမှာလည်းကျွန်တော်တို့ချစ်မိုက်ပဲပေါ့နော်ထောင်ခဲ့တာရှိတယ်ကျွန်တော်တို့ကျိုင်းတုံဒေသမှာဆိုရင်ဝါရဲ့မြို့ပြနိုင်ငံလေးစီရှေးတမိုင်းကပေါ့ဗျာနော်
โอเค
ทูทองแก่ล่ะนี่ดิရှိတယ်
အခုလောလောဆယ်မှာတရုတ်နိုင်ငံဘက်မှာရောဝါတိုင်းရင်းသားတွေဘလောက်များပါသလဲသူတို့ကဘယ်လိုအစင်တန်းမျိုးနဲ့နေရပါလဲကိုပိုင်ဥချုပ်ခွင့်ရသီးရနယ်ပယ်အဖြစ်သတ်မှတ်ပြီးထားသလား
တရုတ်မြန်မာတော့ဟိုခရိုင်နေပေါ့နော်ဥမာရှီမုံခရိုင်ဒါဆိုဝါတွေပဲဒါသူကိုပိုင်ဥချုပ်ခွင့်ရခရိုင်ပဲအဲဟိုဘာတော့လင်းသန်းရယ်တို့ဘာလို့ဆိုရင်ဒါခရိုင်မဲ
့တခြားထိုင်းတို့ကမ္ဘောဒီးယားတို့ဘက်မှာရှိရဲဝါတွေကြတော့ခင်ဗျာစီကြားလူမျိုးစုအဖြစ်သတ်မှတ်ခြင်းခံရသလားကိုပိုင်ဥထုတ်ခွင့်ရသလားဘယ်လိုနေကြပါလဲ
ဝါတော့ဝါပဲအဲတိုင်းသားတွေရှိတယ်သူလည်းဝါလို့သတ်မှတ်ခံရတာပဲဒါမဲ့ဒီလိုကိုဒေသကိုဥထုတ်ခံဥထုတ်ပိုင်ခွင့်တော့မရှိခဲ့ဘူးပေါ့ဗ
ျဝါလူဦးရေအများဆုံးကဘယ်နိုင်ငံထဲမှာလဲအခုလောလောဆယ်
အများဆုံးကတော့ဒီဘာတော့တရုတ်နဲ့ကျွန်တော်တို့ဒီအခုလက်ရှိဒေသမှာပဲဝါပြည်နယ်မှာပဲ
ဆိုတော့အဲ့ဒီအခုမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့အခွင့်အရေးတောင်းဆိုတဲ့အထက်မှာဝါပါလာတာဟာဒီနာဝတနာဖာခိကဝါဟာဗမာပြည်ကွန်မြူနတီပါတီကခွဲထွက်လာပြီးရဲ့နောက်လို့ပြောရမှာဟုတ်ပါတယ်နော
်ဟုတ်ပါတယ်ဟုတ်ပါတယ်မှန်ပါတယ်အရင်တော့ဗမာပြည်ကွန်မြူနတီပါတီမဝင်ငယ်ရဆိုရင်ဝါကသူ့မျိုးရိုးအုပ်စုနဲ့ပဲသူမြို့ရုပ်အုပ်စုပေါင်းက20ကျော်30နီးပါးရှိတယ်ခင်ဗျအဲသူ့မြို့ရုပ်အုပ်စုနဲ့သူပဲအုပ်ချုပ်ပြီးတော့သူဟာသူနေတာဖြစ်တယ်အဲဘယ်ဆိုရမှာလမလားဘယ်ဖွဲ့စည်းရမှာလဲလာပြီးတော့အုပ်ချုပ်တာမရှိဘူးတင်လုံးစည်းဝေးလဲဝါကသွားတက်တယ်ကိုယ်စလဲသွားတယ်ကျွန်တော်တို့သမိုင်းကသိရတယ်အဲသွားတက်တော့စကားမပေါက်လို့ပေါ့ဗျာမတက်ပါနဲ့ခင်ဗျားတို့ဘေးမှာဟိုဘာတော့စောင့်နေပါအချာတိုင်းသားနဲ့ခင်ဗျားတို့အတွက်ပြောပေးပါမယ်ဆိုပြီးတော့ဒါမဲ့လက်တွေ့ကြဘာမှမပြောခဲ့ဘူ
းဟုတ်ကဲ့အ
ဲဒီတော့ပင်လုံးအစည်းအဝေးလည်းပြီးရောဟိုဒီမင်းမျိုးစစ်တန်းဆိုတာလည်းပြန်ပေါ်တယ်လေ
ဟုတ်ကဲ
့အဲမင်းမျိုးစစ်တန်းပြန်ပေါ်တော့မင်းမျိုးစစ်တန်းကိုလည်းဝါကိုယ်စလဲသွားတယ်သုံးယောက်သွားတယ်ဟိုတမိုင်းမှာလည်းဒီလိုကိုအုတ်ချုပ်မှုနဲ့ကိုဒေသမှာကိုနေထိုင်ခဲ့တယ်ဒါကြောင့်မို့ကျွန်တော်တို့လည်းအခုတတိပေါ့ကိုဒေသကိုအုတ်ချုပ်နေတယ်ဒါကြောင့်မို့ကိုဟာကိုပဲနေကျင်တယ်ဟိုဘယ်သူနဲ့မှလည်းမပေါင်းနိုင်ဘူးဆိုပြီးတော့ပြောတယ်ဒါပေမဲ့58ပြီးရောဟိုဘာတော့ဥပဒေထွက်လာတော့ဝပြည်ကိုဝါစတိတ်ကိုရှမ်းစတိတ်နဲ့ပေါင်းပြီးတော့ရှမ်းစတိတ်ကြီးဖွင့်လိုက်တယ်ပေါ့ဗျာဒါကြောင့်မို့ဝါကတိုက်ပြီးတော့ကိုမကြည်လည်ဘူ
းလက်ရှိလည်းပဲကိုပိုင်ဥထုတ်ခွင့်ရနေရမှာမဟုတ်လားအခုကစစ်တပ်လည်းထားခွင့်ရတယ်ဆိုတော့ဝါဒေသဥထုတ်ရေးကိုလည်းဝါလူမျိုးတွေက UWSC ကပဲဥထုတ်ပါသလားအစင်းလားစော်ဘွားတွေကဥထုတ်သလားကို
အဲအခုကတော့ကျွန်တော်တို့ UWSP ဝါသွေးစင်းညီညီပါတီကနေပြီးတော့ဟိုစီယုံပြီးတော့ UWSA ကနေပြီးတော့ဥထုတ်နေတာဖြစ်ပါတယ်တကြီးတွေတို့ ဟိုဇောဘွားတွေတော့ဒါကလောကမရှိတော့ပါဘူး
။ဟုတ်ကဲ့လောကမရှိတော့ဘူး။ဟုတ်ကဲ့အဲ့တော့အခုလက်ရှိအခြေအနေကကိုပိုင်ဥချုပ်ခွင့်ရဒေသကြီးဖြစ်တယ်ပေါ့ဒါပလောင်တို့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့အခုအဲ့ဒီအခြေအနေထက်နေပြီးတော့ဘာလို့လိုချင်တယ်လဲအဲ့ဒီအခြေအနေကိုမကျေနပ်သေးဘူးလို့ကြားပါရတယ်ဟုတ်ပါသလ
ား93အမျိုးသားညီလာခံစတဲ့အခါမှာကျွန်တော်တို့ဝအဖွဲ့စည်းကကိုယ်စလဲဖြစ်၅ရောက်ပေါ့ဗျာတောက်လျှောက်တက်တယ်ဟိုစီဝေးမှာတင်ပြတောင်းဆိုတာတွေရှိတယ်အဲနိုင်ငံတော်ကနောက်ဆုံးဒီခွင့်ပြုပေးလိုက်တာကဝကိုပိုင်အုတ်ချုပ်ခွင့်ရတိုင်းဆိုပြီးတော့ပေးထားတာဖြစ်တယ်တိုင်းဆိုတာဟိုအချိန်ကဥပဒေမှာဆွေးနွေးတော့ဆိုရင်ပြည်내တဲ့တစ်စနှိမ့်နဲ့ခရိုင်နဲ့တစ်စမြင့်နဲ့အစ်စ်ဆိုပြီးတော့သတ်မှတ်တာဖြစ်ပါလေ
။အခုတော့ဆိုတော့အခုလိုချင်တာကဘာလိုချင်တာအဲ့တော့ပြည်내အစ်စ်ကိုလိုချင်တယ်ပေါ့။အ
ဲကိုပိုင်အုတ်ချုပ်ခွင့်ရပြည်내အစ်စ်ကိုလိုချင်တာဖြစ်ပါလေ
။ဒါမှမဟုတ်အဲ့ဒီဖွဲ့စည်းပုံအတိုင်းတကယ်လုပ်လိုက်ရင်လက်နက်ကင်တပ်ဖွဲ့တွေဝါတွေဥမာအဖြစ်ရခိုင်ဆိုရင်ပြည်내ပေါ့လေမွန်ဆိုရင်ပြည်내တရင်ချင်းစားတဲ့ပြင်ပြင်းနဲ့သတ်မှတ်ထားတဲ့အခုလောလောဆယ်ဖွဲ့စည်းပုံအရဒါမဲ့သူတို့မှလက်နက်ကင်တပ်ဖွဲ့ဆိုတော့မစည်းဘူးပေါ့လေအဲ့တော့ဖွဲ့စည်းပုံတိုင်းလက်ခံလိုက်ရင်ဒီလက်နက်ကင်တပ်ဖွဲ့ကိုစွန့်လွှတ်မဲ့ကိစ္စရောဘယ်လောက်အဆင်သင့်ဖြစ်ပါလဲ
ဒါကတော့တနိုင်ကန်လုံးအခြေခံဥပဒေဆွေးနွေးပြင်ဆင်မှုလိုအပ်တဲ့အချိန်မှရောက်နေပါတယ်လက်နက်ကင်ဖွဲ့စည်းကိုဘယ်လိုပြန်ပြီးတော့ပြင်ဆင်ဖွဲ့စည်းမလဲဘယ်လိုလုပ်မလဲဆိုတာဒါအလုံးစွန့်ရမယ်ကိစ္စဖြစ်ပါလေ
ဟုတ်ကဲ့နောက်တစ်ခုကဝါဆိုလို့ရှိရင်နိုင်ငံတကာကအထူးသဖြင့်မြင်ရတာမူရေးဆေးဝါးလုပ်တဲ့ဒေသလို့မြင်ကြပါတယ်ဒါဟာအပြစ်ပြောတာမဟုတ်ပါဘူးဝါတိုင်းရင်းသားတွေကိုသူတို့မှာအစင်းလာဒါပဲရှိလာတယ်တခြားအစားထိုးသိမ်းမှမအောင်မြင်နိုင်ဘူးသူတို့ဘဝရည်တွေအတွက်လုပ်ရတယ်ဆိုတာဟုတ်ပါတယ်ဒါပေမဲ့အဲ့ဒီနိုင်ငံတကာရဲ့အမြင်ကလွတ်မြောက်အောင်ဘယ်လိုလုပ်ဖို့များအစီအစဉ်ရှိပါလဲခင်ဗျာဒီမူရေးဆေးဝါးတန်တရားကတော့လွတ်မြောက်နိုင်မယ့်အခြေအနေရှိပါလား
နေပါကယာနဲ့ကြော်ပြီးတော့ကျွန်တော်တို့စိုက်ပျိုးလာတဲ့ဟာကိုကျွန်တော်တို့ UWSP UWSA ခေတ်ကြတော့မှာပဲအစားထိုးသိမ်းနာနဲ့ဒီမူရေးကိုအားလုံးပြတ်သွားအမြင့်ပြတ်သွားဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးပြီးဆုံးဖြတ်တာဖြစ်တယ်နိုင်ငံသားက
အမြင့်နိုင်ပါသလားအဲ့တော့အဲ့ဒီမျိုးမှန်းချက်အတိုင်းတကယ်ဖြစ်လာနေလား
ကျွန်တော်တို့ပြောမယ်ခင်ဗျားတို့ကုလသမဂ္ဂမူရေးဆေးဝါးတာမြင့်အဖွဲ့ဆိုတာရှိပါတယ်သူတို့ကိုပြန်မေးကြည့်ပါသူတို့ကအမေရိကန်ကနေပြီးတော့ဂျိုရူးကနေကြည့်တယ်တရုတ်ဘက်ကနေပြီးတော့ဂျိုရူးကနေကြည့်တယ်စောင့်ကြည့်တယ်ကျွန်တော်တို့ဝါသေးသားမှာအခုလက်ထိဘိမ့်မင်တပေးမှမရှိဘူးဆိုတာတို့ကလက်ခံနေ
အဲ့တော့မူရေးဆေးဝါးမဆိုင်တော်ဘူးမလုတ်တော်ဘူးဆိုရင်ဥအောင်မြင့်တို့ဒါဝတ်တောင်သူလယ်သမားတွေရဲ့ဘဝကတကယ်ပဲအေးအေးချမ်းချမ်းနဲ့ဝင်ငွေဖူဖူလုံလုံရိတ်ခါဖူဖူလုံလုံဖြစ်ကြပါရဲ့လားဘယ်လိုလုပ်စားတော့နေထိုင်
အဲ့အခုကကျွန်တော်ပြောမယ်ကျွန်တော်တို့ဒီဘိမ့်စားထိုးဤနံစိုက်ပြိုးတာဆိုတဲ့ရောဘာပြင်ကအများဆုံးဖြစ်တယ်ရောဘာစိုက်ခင်းဟာဆိုရင်ဧကပေါင်းเนาะဧကပေါင်းနှစ်သိန်းခွဲကျော်ရှိတယ်နောက်တစ်ခုကဟိုလက်ဖက်ချောင်းကျွန်တော်တို့ဒီမှာလက်ဖက်ချောင်းကလည်းထောင်ကတန်းနဲ့ရှိတယ်ဧကပေါင်းလာမယ့်နှစ်ထုတ်မဲ့ရောင်းမဲ့ဒီလက်ဖက်ချောင်းဟာဒီနှစ်ကုန်တယ်တွေကလာပြီးတော့စာချုပ်ချုပ်တာအကုန်ယူမဲ့အဲကျွန်တော်တို့တော့မှအဲဆရာတို့ဒီလိုမဖြစ်ဘူးเนาะကျွန်တော်တို့ကိုယ်သေးသားမှလည်းကို300ရှိတယ်
ဒါတော့ဟုတ်ကဲ့ဟုတ်ကဲ့
ကိုရာဂိုင်တော့80လောက်ပဲရောင်းတယ
်ကျွန်တော်နောက်တစ်ခုမေးချင်တာက UWSA Water ဖွဲ့ဟာလက်နေအင်အားအဖြစ်အကောင်းဆုံးဖြစ်တယ်ပြည်ရဒါနဲ့ပတ်သက်ပြီးစိုးရင်တော့တရုတ်နိုင်ငံဟာတရုတ်အစိုးရဟာတစ်ချိန်ချိန်မှာဝါဒေသကိုလည်းပဲဒါမြန်မာအစိုးရနဲ့ပြဿနာတိုင်းအကြက်ကင်ဖို့အတွက်ဖွဲ့ဖဲအဖြစ်သုံးပြနိုင်တယ်ဆိုတော့သုံးသပ်ချက်တချို့လည်းရှိပါတယ်ဆိုတော့တရုတ်အစိုးရနဲ့ဒီမြန်မာနိုင်ငံထဲကဝါတနယ် UWSP တို့ UWSA နဲ့ဆက်ဆံရေးရောဘယ်လိုရှိပါလဲ
ဒါသမိုင်းကလေးကဆက်ဆံမှုကကောင်းခဲ့တာရှိပါတယ်ကျွန်တော်ရှင်းပြမယ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်မှာကစကျွန်တော်တို့လမ်းပန်းဆက်သွယ်မှုမရှိတဲ့အတွက်အဲဆိုရဆက်ဆက်ကဝတ်ဒေသကိုဘာမှလာကြည့်တာရှုတာကူညီတာမရှိပါဘူ
းဟုတ်ကဲ
့အဲဒီတော့ဝတ်ဒေသကပြည်သူတွေကကိုယ်ဒေသမှာကိုဟိုချိန်ကဆိုရင်ဘိန်းဆိုင်တယ်စားတော့ရောင်းပြီးတော့စားတော့ကြတယ်ဟိုဒါလည်းမလောက်ပါဘူးဒီတော့တရုတ်နယ်စပ်မှာသွားပြီးတော့တကယ်ပြောမယ်ဆိုလို့ရှင်မော့ဗျာတမိုင်းမှာ ဝါရဲ့ဘိုက်ကဆိုရင်တရုတ်ပြည်မှာရှိတယ
်ဟု
တ်ပါတယ်အဲဝါရဲ့ဘိုက်ကဟိုတရုတ်နဲ့ဆက်ဆံမှုဘယ်လိုရှိတယ်ဆိုတော့အစိုးရချင်းဆက်ဆံတာကတော့မရှိပါဘူးအရင်ကအဲဒေသပြည်သူတွေအချင်းချင်းသာဆက်ဆံမှုရှိတာပါ
ဆိုကြပါစို့ဗျာဥပမာဖြင့်တရုတ်နဲ့မြန်မာနဲ့နယ်စပ်မှာတင်းမာမှုတစုံတရာဖြစ်လာရင်ဝါအနေနဲ့လုံးဝကြားနေနိုင်သလားသူတိမဟုတ်မြန်မာပြည်ထောင်စုကဲတိုင်းသားအနေနဲ့ဒီဘက်ကိုပါနိုင်လားသူတိမဟုတ်တရုတ်ကများတစုံတရာဖိအားပေးပြီးတော့သူတို့ဘက်ကရက်တိခိုင်းဖို့လုံနိုင်တဲ့အလားအလာရှိပါသလားဘယ်လိုဖြစ်နိုင်လဲ
ကျွန်တော်တို့ကသင်းစင်ညဉ့်ရဲ့ပါတီတီထောင်ကလေးကငင်းညာရေးစယူကလေးကကျွန်တော်တို့ကလေးလေးနက်နက်ကိုကဘာကိုကြီးညာထားပြီးဖြစ်တယ်နိုင်ငံတော်အစိုးရကိုလည်းကြီးညာဟိုသတင်းပို့ကြီးညာထားပြီးဖြစ်တယ်ဆွေးနွေးပွဲမှာလည်းဒီလိုပဲတောက်လျှောက်ပြောနေတယ်ကျွန်တော်တို့ဝါသေးတာဟာဆိုမြန်မာနိုင်ငံရဲ့အရေးကြီးတဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်ကျွန်တော်တို့ဘယ်တော့အခါကမှဘယ်တော့အခါမှလဲဒီဘာတော့ဗမာပြည်ကနေပြီးတော့ခွဲထွက်မယ်လွတ်လပ်ရေးယူမယ်ဆိုတဲ့ဒီစဉ်းစားမှုတွေးခေါ်မှုလုံးဝမရှိဘူး
နောက်ဆုံးတစ်ခုမေးချင်ပါတယ်ဟိုတရုတ်ပြည်ဘက်မှာရှိတဲ့ကိုပိုင်ဥထုခွင်ရဝါဒေတာဝါခရိုင်နဲ့ဒီဘက်ကဥအောင်မြင်တို့မြန်မာနိုင်ငံတဲ့ကဝါဒေတာနဲ့ကုလူဆက်ဆံမှုချစ်ခင်ရင်းနှီးမှုကဘယ်လောက်ထိရှိပါလဲခင်ဗျာ
ရှိပါလေဟိုကနေစားချာနေစားမြင်းချတာပဲဟိုဘက်ဒီဘက်ပဲလေကိုတိုင်းသားတွေကြီးပဲအဖွဲ့မျိုးမှုကသူတို့ကနည်းနည်းပုံဖွဲ့မျိုးတာပေါ့ဗျာကိုပိုင်ဦးချိုးခွင်းရဒေသတွေပေးထားပြီးတော့နိုင်ငံတော်ကအများကြီးကူညီပံ့ပိုးမှုတွေရှိတယ်ကျွန်တော်တို့ကြတော့နိုင်ငံတော်ကကူညီတာနောက်ကျတယ်နိုင်ငံတော်ကကူညီတာလိုအပ်တဲ့လောက်မရှိဘူးကျွန်တော်တို့ကိုဟာကိုပြင်းစားထူတင်းနာစိုက်ပျိုးရေးကိုဒေသကိုဖွံ့ဖြိုးအောင်ဒီငင်းညာရတဲ့26နှစ်ဒီနှစ်ဆိုရင်26နှစ်ပြည့်ပြီရှိနေပြီဒီ25နှစ်ရဲ့ဖွံ့ဖြိုးတိုးတက်မှုဟာလောကဒေသရဲ့နေပေါင်း 3,000 ကျော်ရဲ့သမိုင်းမှာဖွံ့ဖြိုးဆုံးတိုးတက်ဆုံးကာလဖြစ်တယ်ဆိုတာကျွန်တော်တို့ဒီလိုတောက်ချက်ချနိုင်တယ်မယုံလို့ရှင်ခင်ဗျားတို့လာကြည့်ပါ
ဦးကျော်စန္ဒာဆွေးနွေးသုံးသပ်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်ပဲဖြစ်ပါတယ်။လာမယ့်စနေနေ့ VOA ဓာတ်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာမျိုးဆွေးနွေးကြမလဲဆိုတာကိုအသိပေးပြစေခင်ဗျာ
။ ရောရှိမှာခင်ဗျာ။တနင်္ဂနွေလုံးတိုင်းတာပြစ်ခတ်ရစေးအပောင်းဝင်တိုင်းသားရေးရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက် UWSC ဝဌာနချုပ်မှာမေလ1ရက်နေ့ကနေပြီးတော့3ရက်တိုင်ဒီတိုင်းသားညီလာခံတက်ကိုကျင်းပပြုလုပ်ဖို့ရှိနေပါတယ်။ဒီကိုပိုင်ပြောင်းရန်ခွင့်ကိုအာမခံတဲ့ Federal ပြည်တော်စုဖြစ်လာဖို့အတွက်တိုင်းသားတွေရဲ့မျှော်မှန်းချက်အကောင့်ထဲပေါ်လာစေဖို့ဒီညီလာခံကနေပြီးတော့ဘာတွေများအထောက်အကူပြုဆောင်ရွက်ပေးနိုင်မယ်လို့ယူဆပါလဲ။ဒီကြောင့်ကိုတော့လာမယ့်စနေညပိုင်းဒိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်။တော်မှုကိုယ့်ရဲ့ဆွေးနွေးလိုချက်မင်းများလိုတဲ့အမေးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြောင့်လည်းတို့ရရှိမှုကိုကျေးဇူးပါတယ်ခင
်ဗျာ။ဒါမဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတို့ရရှိနေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံတိုက်တွန်းလိုက်ရပါတယ်။အခုတော့ဂနေညရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရပါမယ်။နှစ်စဉ်နှစ်တိုင်းကျင်းပနေကြရိုးရာအတာတကြံပွဲတော်မှာလူငယ်တွေအနေနဲ့ဘယ်လိုပါဝင်ဆွေးနွေးကြသလဲ။ပြောင်းလဲလာတဲ့ရိုးရာတကြံအပေါ်မြန်မာပြည်သူတွေရဲ့အမြင်တွေကိုဒီတစ်ပတ်မြန်မာတခွင်အစီအစဉ်မှာ VOA သတင်းတောက်မတ်တင်ဂီလင်းကစူးစီးတင်ပြထားတာဖြစ်ပါတယ်။
မရှလာဆန်းလောက်ကလေးကမြမရိုရတကြံပွဲတော်ရဲ့အငွေတက်တီဟာမြမလူမျိုးတွေအပေါ်လွှမ်းမိုးနေခဲ့ရတာကနေအခုတော့ဒီတကြံပွဲတော်ဆင်နွှဲရမယ့်အချိန်ကြာရောက်လာပါပြီ။မြမလူငယ်တွေကတော့ရေကစားမတ်နှက်မှာကစားကြမလား၊ကားနဲ့လျှောက်လဲကြမလား၊စသဖြင့်စီစဉ်နေကြပါပြီ။အချို့ကလည်းအေးအေးချမ်းချမ်းတရားရိပ်တာဝင်ပြီးနှစ်သစ်ကိုဖြတ်တန်းကြပါတယ်။ရိုရတကြံပွဲတော်ကိုဘလို့ဖြတ်တန်းမလဲလို့မေးကြည့်တဲ့အခါမှာတော့
ဒီကမန်တက်ထိုင်လို့လိုက်ကြည့်啊
ဘာပဲပြားလမ်းမှာထိုင်ဖို့ဘယ်ဟာထိုင်ရမလဲမသိသေးဘူ
းဟုတ်လားဒါဆိုရင်ဒီမန်တက်ဘာဖြစ်လို့ဒီမှာထိုင်တာလဲဒီဟိုဘက်မှာလည်းရှိရဲ့အတိုင်းကန်တော်ကြီးပတ်လမ်းမှာလည်းရှိရဲ့ဘာဖြစ်လို့ဒီဘက်ကိုရစ်ဖြစ်တာလဲ
အဲ့နဲ့နီးလို့
အော်အဲ့နဲ့နီးရနီးအောင်လာကြပေါ့ဟောင်းပါပြီဒီတကြံမှာလေတကြံမှာဒီကားနဲ့မလဲဘူးလား
နေပူတယ်တရက်တော့လင်းမယ်တငယ်ချင်းနေနဲ့ဟိုမင်းနဲ့ထိုင်ပြီးပူကပုံများပါတယ်
နှစ်ပေါင်း23နှစ်တိုင်တိုင်းတကြံပွဲတိုင်းကပြဖြောပြေးလေးရှိတဲ့အမေများအဖွဲ့ကလည်းဒီနှစ်တော့လူအဖွဲ့အစည်းထဲမှာကြုံတွေ့နေရတဲ့အကြောင်းအရာတွေအခြေအနေတွေကိုတင်ပြသွားမယ်လို့ရုပ်ရှင်သရုပ်ဆောင်ဆိုဖီယာပြန်ထောနွဲ့နွဲ့ဆန်းကဆိုပါတယ
်အမေတို့အခိုင်းလူပဲပေါ့တမီးရဲ့ရန်ကုန်ရေပြည်တော်မန္တလေးမုံရွာပေါ့အဲဒီနှစ်တော့အမေတို့ကကရင်ပြည်နယ်ကိုချီဆန်းပါမယ်ကရင်လူမျိုးတွေနဲ့လည်းတွေ့ချင်တယ်ညအမေတို့ရဲ့အမေတွေရဲ့စွမ်းအားအမေတို့ရဲ့ရွေချက်အမေတို့ရဲ့ဥတီချက်တွေလည်းပြကျင်တယ်။ဒါကြောင့်အမေတို့အဖွဲ့ကတော့ဖြိုးပြီးသက်သက်မဟုတ်ဘူး။အမေတို့ကပြင်ပြမယ်ခံစားမယ်
။မြန်မာနိုင်ငံအရရက်မှာကျင်းပတဲ့ဒီရိုးရအတာတကြံပွဲအနေနဲ့အခုနောက်ပိုင်းမှာတော့ပြောင်းလဲမှုတွေရှိလာပါတယ်။နိုင်ငံပွင့်လင်းမြင့်သားလာတဲ့အလျောက်အနောက်နိုင်ငံရဲ့လွှမ်းမိုးမှုတွေလည်းရှိလာတာကြောင့်တကြံပွဲဟာရိုးရဒလိနဲ့တွေ့ဖီလာတယ်လို့ဝေဖန်နေကြသူတွေလည်းရှိပါတယ်။ရှင်ကျေးမှုနဲ့ရိုးရဒလိသွေဖီလာတဲ့အပေါ်စာရေးဆရာချစ်ဦးညိုနဲ့လူရှင်တော်အရိုင်းတို့ကသူတို့ရဲ့အမြင်ကိုအခုလိုဖွင့်ဟပါဗျ
။အခုကပုံပြက်နေတာကြားပါပြီ။ဒီပုံရိပ်ပြက်နေတာကြားပါပြီ။နော်အရင်တော့ကတော့တပြေခက်နဲ့ရေပက်ရမယ်လို့မဆိုလိုပါဘူး။နော်ဒီလိုလေးတူးပို့တူးပို့နဲ့ဟာလမ်းဆန်းဆန်းမန်းဆန်းဆန်းဒီလိုလည်းမဆိုလိုပါဘူး။ခက်လျောက်တော့ပြောမှာပေါ့။ဆိုတော့အဲ့ဒီပြောင်းလာတွေဟာအနှစ်သာရတစ်ခုပေါ်မှာမူတည်ပြီးတော့မှအစ်စ်ပြောင်းလာဖို့ကောင်းပါလေ။အဟောင်းကိုမချစ်တတ်ရင်အစ်စ်တီထွန်းလို့မရပါဘူးအဟောင်းမချစ်ဖဲနဲ့အစ်စ်ထွန်းလိုက်ရင်အဲ့ဒီအစ်စ်ကကတောင်းဝင်လင်းဒုက္ခရောက်တတ်ပါတယ
်ဘာခွန်လဲဆိုရင်ဥမာရင်းချင်းမှုတွေဘာဖြစ်လို့အဲ့လိုမျိုးတွေတဖြည်းဖြည်းနဲ့ရုပ်လျော်ရုပ်လျော်ရုပ်လျော်လာလဲဆိုလို့ရှိရင်ဒေချာလေးစဉ်းစားကြည့်လိုက်တဲ့အခါကျလို့ရှိရင်ဘာခွန်လဲဆိုလို့ရှိရင်ဥမာမနုပညာကိုတကယ်ထိမ့်သိမ်းခြင်းနဲ့လူနဲ့နော်အဲဟိုတက်မျိုးချုပ်ပင်လို့နေကြတဲ့လူကြီးကိုကြောက်လို့ခံဆောင်ပြီးထိမ့်နေရတဲ့လူနဲ့အဲ့လူနှန်းသားနှစ်ယောက်ဈာထဲမှာအရင်ချင်းမှုကဒုက္ခရောက်ပြီးတော့ဟလာဒီပြင်းနဲ့ရောလာတယ်လို့ဦးရင်တို့ထင်တာပဲ။ခါနိုင်ငံသားတိုင်းတစ်ပါးရဲ့ဝစားစင်ရင်မှုနဲ့ပတ်သက်တဲ့ရည်ရွယ်မှုတွေလည်းတစ်ခါကူလူဆက်ဆံလာတဲ့ခါကျတော့ဦးရင်တို့စီမှာအဲ့ဒီဥစားတွေကိုသူတို့မထိနိုင်တော့မထိနိုင်ကြတဲ့ခင်ဗျာမှာအခုနောက်ပိုင်းမှာဟလာတကြံဆိုလို့ရှိရင်ခုနလိုမျိုးတွေအကုန်လုံးပျောက်ွယ်ကုန်တာပေါ့ကွယ်
။တကြံပွဲတော်မှာရေကစားမန်းတက်တွေတိစောက်ကြဖို့ပါမစ်တွေတဆင့်ရောင်းကြဝယ်ကြစီးပွားရေးလုပ်ငန်းရှင်တွေကလည်းဒီမန်းတက်တွေရဲ့ကုန်ကျစရိတ်ခံပြီးစပွန်ဆာပေးကြတဲ့စီးပွားရေးဆန်လာပါတယ်။လူငယ်တွေကလည်းဒီလိုရေကစားမန်းတက်တွေမှာရေကစားဖို့တောင်ကနန်းသိန်းကနန်းထိငွေကြေးအကုန်ကြခံကြပါဗျ။မဂ္ဂဇင်းအက်ဒီတာဦးဝင်းငိမ့်ကတော့စီးပွားရေးဆန်လာတဲ့ဒီတကြံပွဲတော်ကိုအခုလိုဝေဖန်ပါဗျ။
တို့လူငယ်ကကြံဆိုတာအင်မတန်ပြောစရာကောင်းပါတယ်။ဒီလိုမျိုးစီးပွားရေးမန်းတက်တွေလည်းမရှိဘူးပေါ့နော်။အခုတော့ဟောမြို့တော်ကြီးတွေဖြစ်တဲ့ရန်ကုန်မှာပဲချစ်ချစ်မန္တလေးမှာပဲချစ်ချစ်နေပြည်တော်မှာပဲချစ်ချစ်စီဝိုင်းမန်တက်တွေထောက်ဆောက်ပြီးတော့လုပ်နေကြတာများတယ်တစ်ဖက်ကကြည့်ရင်တော့သူတို့ကုမ္ပဏီတွေရဲ့စီဝိုင်းကြော်ညာပေါ့နော်တစ်ဖက်ကကြည့်ပြန်တော့လည်းကလေးတွေကိုတချမ်းကြီးကစားဖို့အတွက်ငွေချင်းစုံတရားယူပြီးတော့သူတို့ကဲကြတာပေါ့နော်အဲ့တော့ကလေးတွေဆိုတော့ပျော်စင်ပါစင်တာပေါ့တချမ်းဆိုတော့ပျော်စရာပါစရာပါနှစ်သိက်ကူတဲ့အတွက်အင်မတန်လည်းပျော်စရာကောင်းပါတယ်ဒါမဲ့လို့ဒီမန်တက်ကြီးတွေဆောက်ပြီးတော့မန်တက်အောက်မှာဖြစ်ချင်တဲ့ဖြစ်ဖို့အတွက်မူရေးစေဝါရောင်းနေဟာလားလို့လက်လက်နေနေအောင်ဆိုပြီးတော့အခန်းတွေဆောက်ပြီးထားတယ်ဒါမျိုးတွေကတော့ကျွန်တော်တို့အင်မတန်ရင်ကျေးပါတယ်ဆိုတော့မြန်မာနိုင်ငံမှာမရှိတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်အဲ့တော့ဟိုမြန်မာရင်ကျေးမှုဟာတိမ်ကောလာတာမဟုတ်ဘဲနဲ့ပျောက်သွားတာဖြစ်နေတယ
်ဒကြံပွဲတော်ကိုဆင်နွှဲတဲ့ပုံစံပျော်ပါးကြတဲ့ပုံစံဝတ်စားစီရင်ကြတဲ့ပုံစံတွေကတိတိတတ်တာပြောင်းလဲလာပါတယ်ခစ်တဲ့ကြံပွဲတော်မှာအပြောင်းအလဲတွေနဲ့အညီဝတ်စားဆင်ရင်ကြပေမဲ့တရုတ်ပြတ်ဝတ်စားဆင်ရင်မှုတွေတော့မမြင်လို့ဘူးလို့စာရေးဆရာမနုနုကြီးအင်ဝါနဲ့ရုပ်ရှင်တရုတ်ဆောင်အကယ်ဒမီဒေါ်မြင့်မြင့်ခင်တို့ကသုံးသပ်ကြပါတယ်
။အခုလဲတခိရည်စည်းကြောင်းရတော့ပြောင်းလာတာပေါ့ဟိုရေပိုက်တွေနဲ့ပက်ပြီးတော့ကြံတချင်မဟုတ်တဲ့တချင်တွေလည်းအများကြီးဖွင့်တာပေါ့လေ။ဒါတွေကိုကျွန်တော်တို့ကတော့ဟိုမြို့မဆရာမြို့မကြီးရဲ့တူပိုတူပိုနဲ့ကြီးလာတဲ့လူတွေဆိုတော့ဒီတချင်လေးတွေကိုကိုစူးစမ်းပြီးလာထောင်ရတာပေါ့လူငယ်တွေကြိုက်တယ်ဆိုတာကိုလည်းသိပြီးတော့အပြစ်မပြောချင်ဘူးလေအဲ့ဒါမျိုးပေါ့နော်ဒါပေမဲ့လို့ဒီ music တွေကိုပြောင်းရင်ပြောင်းပါတော့ music တွေကိုသူတို့ခံစားရင်ခံစားပါပေါ့နော်ဒါပေမဲ့ main ကလေးတွေဝစားစီရင်မှုလဲပြောင်းရင်ပြောင်းပါအောင်ပြဿနာမရှိပါဘူးထမိန်မူဝေဖဲနဲ့ဘောင်းမီရှည်လေးတွေဝစ်ပြီးတော့ပက်တာဟာလေတချံနဲ့ရေဆိုးနေတဲ့တချံနဲ့တင့်လျော်ပါလေ
ဟိုသူတို့ Facebook တွေဘာတွေမှာတွေ့ကြရတာပေါ့နော်ဒါပေမဲ့အဲ့လူတော့ဟိုတရုတ်မပြည့်စုံခြင်းပေါ့ကိုဗမာရင်ကျင်းမှုဗမာမျိုးသမီးလေးတွေအနေနဲ့ရင်းရင်းကျင်းကျင်းနဲ့ရေကစားလို့လည်းရတာပဲလीเนาะဘာပဲဖြစ်ဖြစ် ဒီလိုတရုတ်ပြည်ဟိုစားမျိုးတွေဝင်ပြီးတော့ဟိုပြေကစားတာတော့ဟိုမဘီအနေနဲ့တော့မကြိုက်ဘူးပေါ့
ပြောင်းလဲလာတဲ့ခေတ်သစ်ကြံပွဲကိုဝေဖန်နေကြတဲ့အပေါ်လူငယ်တွေကတော့သူတို့ရဲ့အမြင်ကိုအခုလိုဖွင့်ထားပါတယ
်ဟိုရှေ့တုန်းကလည်းရေပတ်ထားပါပဲရေတပင်ပွဲဆင်နေတာပဲအခုလည်းဒါရေတပင်ပွဲပါပဲဒါပေမဲ့အခုတော့နည်းနည်းပြောင်းလဲသွားတဲ့ပုံမှာမူတည်ပြီးတော့ခေတ်လည်းပြောင်းလဲလာတာ哦ဒါတော့ဘာမှတော့မမြင်ပါဘူးလူကြီးတွေအနေနဲ့ကတော့စိုးရိမ်မှုတွေနဲ့ပူပန်မှုတွေဒါတော့ရှိတာတော့ပါလေ
တကယ်တမ်းကျတော့လေအဲ့ဒါကျွန်တော်အမြင်ကတော့ it's balance ပါပဲကိုရိုးရလည်းမပြောင်းမပြက်အောင်အာဟိုရည်ကြီးမှုလေးပေါ့နော်မပြောင်းမပြက်အောင်တစ်ဆက်တည်းမှာလဲကျွန်တော်တို့ဟိုခင်းနဲ့လဲခင်းလဲမိတဲ့လူငယ်တွေအနေနဲ့အာဖြစ်အောင်လို့တော့ကျွန်တော်တို့ဒီဟာတော့ဟို balance ပေါ့နော် as long as any balance လေးရှိနေတူရတော့ဟိုတကြံလဲတယုံမပြက်ပါဘူးခင်ဗျာ
သူပြင်းလာတဲ့ຫນွေရည်ရဲ့တကူးလာမှာနှစ်ဟောင်းကအမြင့်အကြီးတွေကိုအေးမြတဲ့ရေစင်နဲ့ပတ်ဖြန်းစေကြော်ရင်နှစ်တစ်ကိုကြိုးဆိုကြတဲ့အခါချစ်စရာကောင်းတဲ့ရိုးရရင်ကျေးမှုအစဉ်လာတွေကိုလည်းမပြောက်ပြက်အောင်ထိမ့်သိမ့်နေတယ်လို့လူကြီးသူမတွေကထောက်ပြပြောဆိုနေကြပါတယ်ရှင
်။မတ်တင်ကြီးလင်းတင်ပြတဲ့မြန်မာတခွင်အစီအစဉ်ပဲဖြစ်ပါတယ်VOA မြန်မာပိုင်းကိုပြောပြကြင်တာတွေရှိရင်စာလိုက်ကတဆင့်လဲစာရေးသားနိုင်ကြပါတယ်လိစာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်မနေ့ဖြန်မနေ့ VOA ကနေ6နိုင်ရနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3240 4850နဲ့လိုင်းလက်190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပါမယ
်။ UN ငယ်နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နောက်ဆုံးသဘောတူညီချက်ရရှိနိုင်မှုကမ္ဘာအင်အားကြီး6နိုင်ငံနဲ့ဆွေးနွေးနေတာဖြစ်ပြီးအမေရိကန်လွှတ်တော်အမတ်တွေနဲ့စကားပြောနေတာမဟုတ်ဘူးလို့ UN သမ္မတဟာဆန်ဂူရာနီကဒီကနေ့ပြောဆိုလိုက်ပါတယ်။ UN နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်လို့ဥပဒေမူကြမ်းတစ်ရပ်ကိုအမေရိကန်သမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးအတည်ပြုဖို့ကတိပြုထားပြီးကွန်ဂရက်လွှတ်တော်ကပြန်လည်သုံးသပ်ဖို့ရှိနေချိန်မှာ UN သမ္မတကမှတ်ချက်ပေးစကားပြောကြားခဲ့တာပါ။ UN နိုင်ငံမြောက်ပိုင်းကရက်ရှ်မြန်မာရှိတဲ့ထောင်ချီရှိတဲ့ UN နိုင်ငံသားတွေကိုမင်းငွန်းစကားပြောကြားရမှာသဘောတူညီချက်ရပြီးတဲ့နောက် UN ပေါ်တံခတ်ရေးရမှုတွေကိုအမြန်ဆုံးဖယ်ရှားပြီးမှလက်မှတ်ရေးထိုးမှာဖြစ်တဲ့အကြောင်းလည်းထပ်မံပြောဆိုသွားပါရစေ။ကျန်းဖက်ဝါရကိုအစိုးရကိုယ်တိုင်ကအားပေးနေတဲ့တိုင်းပြည်ဖြစ်သတ်မှတ်ခံထားရတဲ့ကျူဘားနိုင်ငံကိုစီးရင်ကနေပယ်ဖြတ်ပြီးအမေရိကန်သမ္မတဘရက်အိုဘားမားရဲ့ဆုံးဖြတ်ချက်ကိုကျူဘားနိုင်ငံကကျေးဇူးလိုက်ပါရစေ။အစကတည်းကထည့်သွင်းမထားတဲ့စီးရင်ကနေပယ်ဖြတ်ပြီးသမ္မတအိုဘားမားရဲ့မျက်တရတဲ့ဆုံးဖြတ်ချက်ကိုကျေးဇူးတဲ့အကြောင်းအမေရိကန်ဆိုင်ရာကျူဘားထိပ်တန်းသံတမန်ဟိုစဖီနာဗီဒဲကအင်ကာနစ်မှာပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့တာပါ။ယူရိုငံအမ်ပါပြည်နယ်မြို့တော်ပြင်ပကနေမြေကိုအဲဆစ်သွေးကြွတွေဒီကနေ့ပဲထပ်မံတင်ပြခဲ့တဲ့အကြောင်းဒေသခံတွေနဲ့အစိုးရတာဝန်ရှိသူတွေကပြောပါရယ်ရမ်ရီမြို့ရဲ့ရှေ့ဘက်မိုင်းနှဲငယ်အကွာမှာရှိတဲ့အဖူကာနေရက်ကိုဒီကနေ့အယုံတက်ချိန်မှာဆစ်သွေးကြွတွေစီးနှင်တက်ခတ်ပြီးတင်ပြခဲ့ကြတာပါအမေရိကန်တို့ရဲ့မောင်းနှံမဲ့ဒုံးလေရင်နဲ့တက်ခတ်မှုကြောင့်ထိတန်းပါတာရေးကောင်းဆောင်တူးဖြစ်တဲ့အိဗရာဟင်အယ်ရူဘက်ရှ်တည်ဆုံးခဲ့တဲ့အကြောင်းယမန်နိုင်ငံကအယ်ခိုင်ဒါအဖွဲ့ကကြေညာခဲ့ပါရယ်တည်ဆုံးသွားသူဟာဆော်ရီနိုင်ငံသားဖြစ်ပြီး2006ကျူဘားနိုင်ငံကအမေရိကန်တို့ရဲ့ကွန်တန်နမိုဘေးအချင်းထောင်ကနေပြန်လည်လွတ်မြောက်လာပြီးတော့အဲကိုင်ဒါအဖွဲ့ကိုဝင်ရောက်ခဲ့သူလည်းဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွင့် engineer ကတော့ Vasco Valeric ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်နေအားလုံး NDA ကင်းပြီးငြိမ်းချမ်းတဲ့ညတညဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.